to the Voice of America in Burmese.
လာပါရှင်ပြည်ရေးမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဧပြီလ28ရက်အင်တာနက်မနေ့ကအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေစတင်ထုတ်လွှင့်နေပါပြီအခုရေဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်ရှင်ကျွန်မဒင်ဂီထိုက်ပါနယူးဇီလန်နဲ့အီတလီနိုင်ငံတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်အသွားအလာကန့်သတ်ထိန်းချုပ်မှုတချို့ကိုစတင်ဖြေလျှော့ပေးရေးဆောင်ရွက်မယ်အကြောင်းတနင်္လာနေ့ကကြေညာခဲ့ပါတယ်။ COVID-19 ကိုဆေးရုံတဲ့ကုသခဲ့ရပြီးနောက်တနင်္လာနေ့မှာပဲတာဝန်ပြန်လည်ထမ်းဆောင်နေပြီဖြစ်တဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကတော့နိုင်ငံတွင်းကန့်သတ်ချက်တွေဖြေလျှော့ပေးဖို့အချိန်မတန်သေးဘူးလို့ပြောဆိုလိုက်ပါတယ်။
And I know how hard and how stressful it has been to give up, even temporarily, those ancient and basic freedoms.
Not seeing friends, not seeing loved ones, not seeing relatives, not seeing friends. ကမ္ဘာတစ်လုံးမှာ COVID-19 ကူးစက်မှုကဆက်လက်မြင့်တက်နေပြီးလူပေါင်း3သန်းနီးပါးထိရောက်ရှိနေပါတယ်။ဒါပေမဲ့နိုင်ငံတချို့မှာတော့ကူးစက်မှုရော့ချလာပြီးအစိုးရတွေကလည်းနိုင်ငံစီးပွားရေးကိုဖြည်းဖြည်းချင်းပြန်လည်ဖွင့်လှစ်လာကြပါတယ်။နယူးဇီလန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တင်းတင်းကြပ်ကြပ်ကန့်သတ်တားမြစ်ချက်တွေကိုတနင်္လာနေ့မှာစတင်ဖြည့်လျှော့လာပြီးကျောင်းတချို့နဲ့စီးပွားရေးလုပ်ငန်းတချို့ကိုဖွင့်ခွင့်ပေးခဲ့ပါတယ်။အီတလီမှာတော့လာမယ့်မေလ၄ရက်နေ့မှာဆက်ယုံတွေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေပြန်ဖွင့်ခွင့်ပေးမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေကျောင်းတွေနဲ့ခရီးရန်ဖျားကျောင်းတွေပြန်လည်ဖွင့်လှစ်ရေးအတွက်အစိုးပြုတင်ပြထားတဲ့လမ်းညွှန်ချက်အသစ်တွေကိုပြည်ထောင်စုအစိုးရကသုံးသပ်နေစေဖြစ်ပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ချက်မှတ်ထားရတဲ့ကန့်သတ်တားမြစ်ချက်တချို့ကိုဖြေလျှော့ပေးရင်တနင်္လာနေ့မှာဆောင်ရွက်လာကြတဲ့ပြည်နယ်တွေပိုများလာပါတယ်။မင်းနီဆိုတာ၊ကိုလိုရာဒို၊မစ္စစ်ဆပီ၊မွန်တနားနဲ့တင်နက်စီပြည်နယ်ခေါင်းဆောင်တွေကတော့တနင်္လာနေ့မှာပဲစီးပွားရေးလုပ်ငန်းတချို့ကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကိုရန်ပုံငွေဖြတ်တောက်မဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်တဲ့အချက်အလက်တွေပေးအပ်ဖို့အောက်လွှတ်တော်ကော်မတီတရက်ကနိုင်ငံသားရေးဝန်ကြီးဌာနကိုတင်းနှင်းလာနေမှာတောင်းခံလိုက်ပါတယ် WHO အဖွဲ့ကြီးရဲ့ရန်ပုံငွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတဲ့ပြီးခဲ့တဲ့ဒီဇင်ဘာလကစလို့နောက်ပိုင်းဆွေးနွေးမှုတွေအလုံးကိုစီရင်ပြုစုဖို့နောက်ဒီဆုံးဖြတ်ချက်ကြောင့် COVID-19 တိုက်ဖြတ်ရေးအပေါ်တက်ရောက်မှုတွေကိုစမ်းစစ်ချက်တွေကိုလည်းပြုပြင်တီးဖြတ်တာမလုပ်ဘဲတင်ပြဖို့ဒီမိုကရက်ကြီးစုတဲ့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကနိုင်ငံခြားရေးဝန်ကြီးဌာနကိုတောင်းဆိုလိုက်တာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မြန်မာပါဝင်ဒေသရင်းနိုင်ငံတွေမှာအသွားအလာကန့်သတ်ထိန်းချုပ်ဆောင်ရွက်မှုတွေရှိသလိုလူမှုရေးဆိုင်ရာအခက်အခဲတွေနဲ့လည်းကြုံတွေ့နေရပါတယ်။မလေးရှားနိုင်ငံမှာဗိုင်းရပ်စ်ထိန်းချုပ်ရေးစီးနှင်းတွေကိုချိုးဖောက်သူတွေကိုထောင်ဒဏ်ချမှတ်နေပါတယ်။ဗိုင်းရပ်စ်မပြန့်နှံ့စေရအတွက်ချမှတ်ထားတဲ့စီးနှင်းတွေချိုးဖောက်မှုနဲ့ဖန်ခံရသူထောင်ချီရှိပြီးပြီးခဲ့တဲ့သတင်းပတ်ကုန်အတွင်းပထမအထုပ်အဖြစ်လူ58ယောက်ကိုထောင်ဒဏ်ချမှတ်ပါတယ်။အင်ဒိုနီးရှားနိုင်ငံကတလိပ်ဆန်ရုံတွေမှာတော့ဆူမတရာကြားတွေဘိုနီယိုအော်ရင်ဂူတန်မြောက်ဝင်တွေအပါအဝင်ထောင်နဲ့ချီတဲ့တလိပ်ဆန်တွေအငတ်ဘေးနဲ့ကျုံရလူအခြေစိုက်နေပါတယ်။မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ကအတည်ပြုလူနာတနင်္လာနေ့ညပိုင်းအထိ146ဦးရှိပြီးဒီထဲကဗိုင်းရပ်စ်ကင်းစင်သူ16ဦးရှိကြောင်း9ဦးကဆေးရုံဆင်းခဲ့ပြီးဖြစ်ကြောင်းအစိုးရကသတင်းထုတ်ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ50 kHz 9.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင်။ က်ခင်း VOA မြန်မာပိုင်းသတင်းအစီအစဉ်ကိုကျွန်မအင်ဂျင်နိုင်ကဆက်လက်တင်ဆက်မှာပါ။တရုတ်ကိုတင်ပို့မဲ့ကုန်ပစ္စည်းအပေါ်ကန့်သက်ချက်အသစ်တွေကိုပြဋ္ဌာန်းဖို့စီးနှင်းအပြောင်းလဲတွေကိုအမေရိကန်ပြည်ထောင်စုမှတနင်္လာနေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကုန်ပစ္စည်းတွေထဲမှာအရက်ဖက်ဆိုင်ရာလေယာဉ်အစိတ်အပိုင်းနဲ့လျှက်ကူးပစ္စည်းနဲ့ဆက်ဆက်နေတဲ့ပစ္စည်းတွေလည်းပါဝင်မှာဖြစ်ပါတယ်။ပြဋ္ဌာန်းချက်အသစ်အရတရုတ်မှာရှိတဲ့စစ်ဖက်ဆိုင်ရာအဖွဲ့အစည်းတွေကိုရောင်းချတဲ့တတ်မှတ်ထားတဲ့ကုန်ပစ္စည်းတွေနဲ့ပတ်သက်လို့အမေရိကန်ကုမ္ပဏီတွေအနေနဲ့ခွင့်ပြုချက်လိုင်စင်တွေလိုအပ်မှာဖြစ်ပါတယ်။ဒီကုန်ပစ္စည်းတွေဟာအရက်သားတွေအတွက်ပဲဖြစ်ရင်တောင်လိုင်စင်လိုအပ်လိမ့်မယ်လို့ဆိုပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာအင်တာနက်လွတ်လပ်ခွင့်လှုပ်ရှားသူ3ဦးပျောက်ဆုံးနေကြောင်း AFP သတင်းမှာမနေ့တနင်္လာနေ့ကဖော်ပြထားပါတယ်။သူတို့တွေဟာတရုတ်အစိုးရကပိတ်ပင်ထားတဲ့ online မှာရှိနေတဲ့ coronavirus ကူးစက်မှုသတင်းတွေကိုစုဆောင်းပြုစုနေတာကြောင့်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားတယ်လို့ယုံကြည်ရကြောင်းနှီးဆက်တဲ့ဆွေးမျိုးသားချင်းတဦးကပြောဆိုခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်အသစ်အန္တရာယ်ကိုတာဝန်တိတိနဲ့သတိပေးဖို့ကြိုးစားသူတွေကိုအပြစ်ပေးအရေးယူတာအပါအဝင်ရောဂါကူးစက်မှုအခြေအနေကင်တွယ်ခဲ့တဲ့တရုတ်အစိုးရလုံရက်တွေအပေါ်မှာဝေဖန်မှုတွေထွက်ပေါ်ခဲ့တာပါ GitHub software အသုံးပြုပြီး virus နဲ့ပတ်သက်တဲ့အချက်လက်တွေတစုတစည်းနဲ့ဖော်ပြထားတဲ့ online သတင်းရင်းမြစ်ကိုဖြန့်ဝေခဲ့တဲ့ Chen Mei ကိုင်းဝေနဲ့သူ့ရဲ့ရီးစားဖြစ်သူအပါအဝင်၃ဦးဟာ April 19ရက်နေ့ကပျောက်ဆုံးခဲ့တာပါ Thomas2049လို့အမည်ပေးထားတဲ့ online သတင်းအစီအစဉ်မှာတရုတ်အစိုးရက online စင်စာပိတ်ထားတဲ့သတင်းတွေကိုစူးစီးဖော်ပြထားတာဖြစ်ပါတယ်။ AFP သတင်းဌာနကဖတ်ရတဲ့ဘေကျင်းမြို့ခိုင်ယန်ရဲစခန်းထုတ်ပြန်တဲ့စာမှာတော့ online လှုပ်ရှားသူခိုင်နဲ့တန်တို့နှစ်ဦးကိုပြဿနာရန်လိုမှုဖန်တီးတဲ့ဆွဲချက်တင်ခံထားရပြီးအထူးဆောင်ကြည့်ရေးအင်အားစခန်းတစ်ခုမှာထိမ့်သိမ်းထားတယ်လို့ဆိုပါတယ်။လက်ရှိမှာတော့သူတို့သုံးဦးပျောက်ဆုံးနေတာနဲ့ပတ်သက်လို့တပ်ဆိုင်ရာဘက်ကတရားဝင်ထုတ်ပြန်ချက်သတင်းကိုစောင့်ဆိုင်းနေတယ်လို့ဆွေမျိုးသားချင်းတဦးကပြောပါရရှင်။ Facebook မှာအစိုးရဆက်ကျင်တဲ့အကြောင်းတွေတင်ခဲ့တဲ့အမျိုးသားတဦးကိုတနင်္လာနေ့က VNN နိုင်ငံတရားရုံးတစ်ခုကနေထောင်နဲ့တနစ်ခွဲချမှတ်ခဲ့ကြောင်းလုံခြုံရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ Facebook ပေါ်မှာအစိုးရကိုဆန့်ကျင်ရေးသားချက်တွေပိုပြီးစင်စါဖြတ်ပေးဖို့ VNN အစိုးရနဲ့သဘောတူခဲ့ကြောင်း Facebook ကုမ္ပဏီက Writer သတင်းဌာနကိုပြောပြပြီးရပိုင်းကြာမှာအခုလိုထောင်ဒဏ်ချမှတ်ခဲ့တာလည်းဖြစ်ပါတယ်။ Facebook Social Media မှာ Lucky Chow လို့အမည်ပေးထားတဲ့ Chen Hong Chong ကို Democracy နဲ့လွတ်လပ်ခွင့်ကိုအလွဲသုံးစားလုပ်ပြီးနိုင်ငံတော်ရဲ့အကျိုးကိုထိခိုက်စေတဲ့ဆွဲချက်နဲ့ Canton တရားရုံးမှာတရက်ထဲကြားနာပြီးထောင်ဒဏ်ချမှတ်ခဲ့တာဖြစ်တယ်လို့ပြည်သူ့လုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အသက်43နှစ်အရွယ်ချောင်းကိုနိုင်ငံတော်ဆန့်ကျင်ရေးပို့စ်တွေရေးသားမှုဒီနှစ်ဇန်နဝါရီလကဟနွိုင်းမြို့နားမှာဖြစ်ခဲ့တဲ့ဆန္ဒပြသူတွေနဲ့ရုံးရင်းဆန်ခဖြစ်မှုမှာတည်ဆုံးခဲ့တဲ့ရဲတပ်ဖွဲ့ဝင်3ဦးကိုစော်ကားတဲ့မှတ်ချက်တွေပေးခဲ့မှုစတဲ့ဆွဆွဲချက်တွေကိုပြည်သူ့လုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လို့ Writer သတင်းဌာနကချောင်းရဲ့ရှေ့နေစီကိုတုံ့ပြန်ချက်ရဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။Democratic Party ရဲ့တမရလောင်းအမည်စီးရင်အတွက်ဒုတမရဟောင်းဂျိုးဘိုင်ဒန်ကို Democrat Outlook တော်ဥက္ကဋ္ဌနန်စီပလိုစီကတရားဝင်ထောက်ခံလိုက်ပါတယ်။တနင်္လာနေ့မနက်ပိုင်းကထုတ်ပြန်တဲ့ကြိုတင်သွင်းယူထားတဲ့ဗီဒီယိုထဲမှာနန်စီပလိုစီကဂျိုးဘိုင်ဒန်ကိုမျှော်လင့်ချက်တတိရှိတဲ့လူပုဂ္ဂိုလ်ဖြစ်တင်စားပြောဆိုထားပါတယ်။ဒါ့အပြင်ဂျိုးဘိုင်ဒန်ဟာလူတိုင်းတက်နိုင်တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေအတည်ပြုဖို့အတွက်ကူညီခဲ့တဲ့အတွေ့အကြုံရှိခဲ့တဲ့အပြင်2009ခုနှစ်ကစီးပွားရေးပြန်လည်နလန်ထူရေးဥပဒေအကောင့်ထဲပေါ်တဲ့နေရာမှာလည်းအတွေ့အကြုံရှိခဲ့သူဖြစ်ကြောင်းနန်စီပလိုစီကညွှန်ပြီးပြောခဲ့ပါတယ်။ဒါကြောင့်ကမ္ဘာ့ကပ်ရောဂါကြားရောက်နေတဲ့အချိန်သူဟာတိုင်းပြည်ကိုကောင်းကောင်းဦးဆောင်နိုင်မဲ့သူဖြစ်နန်စီပလိုစီကပြောသွားပါတယ်။အခုလိုဘိုင်ဒန်ကိုသူ့ရဲ့တရားဝင်ထောက်ခံမှုအံ့ဩစရာမဟုတ်ပေမဲ့ဒီမိုကရက်တစ်ပါတီတွင်သမရလောင်းအမည်စီရွေးချယ်ပွဲတွေမှာဗတ်မလိုက်ရက်တီချက်ကိုပလိုစီကရွေးချယ်ထားတာပါနိုဝင်ဘာမှာကျင်းပမဲ့သမရရွေးကောက်ပွဲမှာလက်ရှိသမရဒေါ်နယ်ထရန့်ကိုရှင်ပြိုင်နိုင်ရေးကိုပဲပါတီအနေနဲ့ဦးစားပေးဖို့သူကထက်ခါတလဲလဲသတိပေးနေတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုနားဆင်ကြကြတာပါရှင်။အင်္ဂါနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းဆောင်မတွေကိုနားဆင်ဖို့အချိန်ရောက်ပါပြီ
။ COVID-19 ရောဂါထိန်းချုပ်ရေးအတွက်မြန်မာနိုင်ငံကဆောင်ရွက်နေတဲ့ Quarantine လို့ခေါ်တဲ့တိကျခွဲပြီးစောင့်ကြည့်တဲ့လုပ်ငန်းစဉ်ရဲ့လိုအပ်ချက်တွေဘာတွေများရှိသလဲဆိုတာနေ့ညံတင်ဆက်ပေးသွားမှာပါ။မြန်မာနိုင်ငံမှာဒီရောဂါပိုးစတင်တွေ့ရှိရာတစ်လကျော်ကြာလာပြီဖြစ်ပါတယ်။ပြန်လည်တက်တာလာသူဥယျာဉ်တိုးလာသလို ကူးစက်ခံရသူအရေအတွက်ကလည်းတိုးလာနေတာကြောင့်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဘက်ကရန်ကုန်တိုင်းတွင်မြို့နယ်အချို့မှာနေမှာပဲနေကြဖို့ညမထွက်ရအမိန့်ထပ်တိုးထုတ်တာတွေကိုဆက်လက်လှုပ်ဆောင်ရရှိပါတယ်။လာမယ့်မေလအထိလက်ရှိချမှတ်ထားတဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေအတိုင်းဆက်လက်လှုပ်ဆောင်သွားဖို့ပြင်ဆင်ထားတယ်လို့ကျန်းမာရေးနဲ့အားကစားပြည်ထောင်စုဝန်ကြီးကမနေ့ကထုတ်ပြန်ပြောဆိုထားပါတယ်။ပိုးတွေးလူနာနဲ့တိုက်ရိုက်ဆက်ဆက်တဲ့မိသားစုဝင်တွေအပြင်ထိတွေ့ဆက်ဆံမိခဲ့တဲ့လူတိုင်းကိုနေအိမ်တွေမှာထားပြီးစောင့်ကြည့်တာဟိုတယ်တွေမှာထားပြီးစောင့်ကြည့်တာတွေလည်းပိုလောက်လာခဲ့ပါတယ်။ရန်ကုန်တိုင်းကပိုးတွေးလူနာအများဆုံးတွေ့ရှိထားတဲ့မြို့နယ်၁၀ခုမှာကန့်သက်ပိတ်ဆို့မှုတွေလည်းလှုပ်ဆောင်ထားပါတယ်။ဒီလိုလှုပ်တာမှာပိုးတွေးလူနာနဲ့မိသားစုဝင်တွေသူနဲ့ဆက်ဆက်သူတွေဆက်ဆက်ခြင်းမရှိပေမဲ့အနီးနားမှာနေထိုင်မိသူတွေကိုယောဂပိုးစစ်ဆေးဖို့လာရောက်ခေါ်ဆောင်တာမှာဒီလူတွေအပေါ်ခွဲခြားဆက်ဆံခံရစေနိုင်တဲ့အပြုအမူတွေနဲ့လာရောက်ခေါ်ဆောင်မှုတွေရှိနေတာမို့ဒီအပိုင်းကိုပထမဆုံးပြင်ဖို့တိုက်တွန်းလာသူကတော့အထွေထွေယောဂကုဆရာဝန်ဒေါက်တာမြင့်ဦးပါ။
လူလူရဲ့ကြောက်ရမှုကနှစ်ပိုင်းရှိတယ်။ကိုဗစ်ကိုကြောက်တယ်၊နံပါတ်1ကွာရန်တင်းကိုကြောက်တယ်၊လော့ဒေါင်းကိုကြောက်တယ်ပေါ့။အဲဒီဟာတွေကိုကျွန်တော်မကြောက်အောင်ပြန်လုပ်ပေးရမှာပေါ့။အဲဒါကြောင့်အဓိကကျွန်တော်ကစမယ်ရီလိုနေဝန်ကြီးဌာနရဲ့ပြူဟာကအဲဥစည်းသွားမယ်လို့အားရမဖြစ်အောင်လူလူရဲဆဲမှာလက်ကွက်ဆဲမှာကွာရန်တင်းဆိုတာမကြောက်ရုံဖို့လော့ကဒေါင်းဆိုတာမကြောက်ရုံဖို့ပြီးတော့ချင်းချင်းခွဲခြားမဆက်ဆံဖို့ကွာရန်တင်း policy ကိုပြန်လည်လုပ်ဖို့လိုပါတယ်။ခုနကလူမှုအသင်းအဖွဲ့လေးတွေသူတို့ဒီနေ့သူတို့လုပ်နေကြတာကိုစဉ်းစားခတ်တူတူလေးပြေးလိုက်မယ်။အခုတော့ PPE ဆိုတာပြင်ညာမှဝယ်ရတာ။ဒီလူတွေစနစ်တကျယောဂမကူးအောင်ကျွန်တော်တို့ကအရင်ဆုံး volunteer တွေဆင်ရတယ်မယ်။အဲ့ဒီဆေးရုံကျွန်တော်ပြင်မဆင်အောင်လို့ကိုယ်နဲ့ fever corner ပေါ့နော်ဆေးရုံရဲ့ fever လေးကုတဲ့နေရာမှာ CDS ကိုသူတို့ဝတ်ဆောင်ပြင်းနဲ့သုံးမလား။သူတို့ဆေးရုံမှာပညာပေးတဲ့နေရာမှာသုံးမလားပေါ့အဲ့ဒါတွေကိုကျွန်တော် volunteer တွေကိုအများကြီးသုံးချလို့ရနိုင်ပါတယ်
။ရောင်ရီမှာစေတနာဝန်ထမ်းအနေနဲ့ကုညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့ဦးအောင်မိုးကတော့နေဆက်ကိတ်တွေနဲ့နေရာစုံကနေနိုင်ငံတွင်းပြန်လည်ဝင်ရောက်လာဖို့လုပ်နေတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့ဤစနစ်တစ်ခုနဲ့ကင်တွယ်သွားဖို့တိုက်တွန်းသွားခဲ့ပါတယ်
။ဒီပေလာအကုံမှာပြန်ဝင်လာမယ့်လူတွေရှိတယ်။ကျွန်တော်တို့ကတော့မဝင်လာသေးခြင်းဘူးပေါ့နော်။အစိုးရအနေနဲ့ဒါကကြည်တူကြည်ဟိုဘက် request လုပ်ပြီးတော့ဟိုမှာပဲထားပြီးတော့မပတ်စုတရန်တိုးမယ်ဆိုလည်းပဲဒီပေါ့နော်ကျွန်တော်တန်ရုံးကနေတခြင်းပေါ့နော်။အဲဒီ phone visit ပုံစံမျိုးသွားထုတ်ပေးရင်တော့ပိုအဆင်ပြေတယ်။ဒီတစ်ခုဝင်လာလို့ရှိရင်ကုဆင်တုံးကြီးညားနိုင်တယ်ပေါ့နော်ကျွန်တော်အမြင်တော့အဲဆိုတော့ကျွန်တော် outbreak ဖြစ်သွားဖို့များတော့ဆိုလူကအများကြီးဝင်လာမှာလေ။
ညရင်ချူရင်အားနေတဲ့ကလေးငယ်တွေနဲ့တခြားမတန်ဆွမ်းတွေပိုးကူးဆက်ခံရမယ်ဆိုရင်တာမန်လူတွေနဲ့ရောပီကုသဖို့ကအခက်ခဲရှိရမှုဒီလူတွေအတွက်စဉ်းစားပြီးတည်တံလှုပ်ဆောင်ပေးဖို့မတန်ဆွမ်းများကိုဗစ် -19 အရေးပေါ်တုံ့ပြန်ရေးပူပေါင်းကော်မတီဥက္ကဋ္ဌဦးမြတ်သူဝင်းကတိုက်တွန်းပြောဆိုလိုက်ပါတယ်
။စိတ်ပိုင်းဆိုင်ရာကျန်တဲ့လူတွေမျိုးချက်ချင်းကြီးတဏှာနဲ့တဏှာတားကြဖို့ဆိုတော့ကျွန်တော်တို့ကခက်ခဲနေတာရှိတယ်။ဒါတော့စိတ်ကအစင်မပြေတာတွေများနေစိတ်ကကြပါတယ် quality မဲ့နေရာ positive ဖြစ်တယ်ပဲရှိရှိနေသူကနေထိုင်စားတော့ဖို့အတွက်ကတက်တော့တက်တာရှိစေချင်တာပြည်စုံမို့မပြောလို့ကျွန်တော်စားဖို့တော့ဖို့တွေလိုတယ်ပေါ့ဆေးရုံကတော့ပေးတယ်ပေးတဲ့ခါမှာမိသားစုရှိရင်သူကသူ့ရဲ့မိသားစုတက်ကိုတော့ကရောက်နေတဲ့ခါမှာစိတ်ကကြဆန်းသွားရင် immune system နဲ့ကြမဆိုးရတယ်ကျွန်တော်တို့ပုံမှန်စိတ်တို့ရင်းညင်းတာတာနဲ့ကြွတိုတင်းနဲ့ပြင်ဆင်ပေးဖို့လုပ်ပြပါ
လက်တလုံးမှာတော့မတန်ဆွမ်းအမျိုးသမီးတဦးနဲ့အမျိုးသားတဦးတို့စိတ်ကူတာခံရသလိုအမျိုးသမီးတဦးကတော့စောင့်ကြည့်လူနာအနေနဲ့ကုသမှုခံရတယ်လို့ဦးမြတ်သူဝင်းကပြောပါတယ်ထုတ်ပြန်ထားတဲ့စီးရင်စရာတွေအရလက်ရှိမှာပိုးရှိမရှိစောင့်ကြည့်ခံရသူအယောက်4000ကျော်ရှိပြီးတန်တရာလူနာက3000နီးပါးရှိတယ်လို့ဖော်ပြထားပါတယ်တန်တရာလူနာစောင့်ကြည့်လူနာတွေတဲကနေအယောက်9000နီးပါးကိုထပ်ခွဲစစ်ဆေးနိုင်ခဲ့ပြီးအဲ့ဒီတဲကမှပိုးတွေ့လူနာ146ဦးတွေ့ရှိခဲ့တာဖြစ်ပါတယ်ပြန်ကောင်းလူနာ10ဦးရှိခဲ့ပြီး5ဦးကတော့တည်ဆုံးခဲ့ပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်ဧပြီ30ရက်နောက်ပိုင်းမှာထိုင်းကမြန်မာလူထုများတွေနန်ဇတ်ကတည်းကမြန်မာပြည်ပြန်ဝင်ဖို့အစီအစဉ်နေရမှာမွန်ပြည်ပါတီထိန်းချုပ်ဆက်ဖျားသုံးစုနန်ဇတ်လန်တုံခွင့်မပေးတော့ဘူးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကမ္ဘာနယ်ဝန်းဖြစ်ပွားနေတဲ့ COVID-19 ကူးစက်ရောဂါကြောင့်ထိုင်းနိုင်ငံမှာလည်းစိတ်ရုံလုံယုံတွေအများပြားပိတ်ထားရပြီးထိုင်းရောက်မြန်မာရွှေ့ပြောင်းလို့သမားတွေတောင်းတဲ့ချီမိမိနေရက်ကိုပြန်လည်နိုင်ရေးစောင့်ဆိုင်းနေရမှာ၎င်းတို့တို့ဧပြီလ30ရက်နေ့နောက်ပိုင်းမြောက်ပြည်နယ်ဆက်လမ်းကြောင်းကနေနေရက်ကိုပြန်လည်နိုင်ရေးတပ်ဆိုင်ရာဆွေရဌာနတို့ကနေစီစဉ်နေပြီးဖြစ်ပါတယ်။တရားဝင်လမ်းကြောင်းမဟုတ်တဲ့ဖျားသုံးစုလမ်းကြောင်းကနေပြန်ဖို့အခက်အခဲရှိနေတဲ့အတွက် เมียวดีหลังจากนี้เปลี่ยนผู้มุ่งยึดปฏิเนเนหยุ่งยากยากผิดแล้วมุ่งยึดปฏิโพลุมุสังคมดีเว้นนับเป็นยังเลิกกับมุ่งบาร์ดานะคุลุพยาบาลเลยท่านเจ้าตัวเดี๋ยวเราจะเอาหนูกระดึงเส้นกันเจ้าดึงปุ๋ยดิในก็กระดึงซอยโตชิจอนสักตัวตัวพยาบาลอะไรก็ท่านก็ในปีที่งูเปลี่ยนอะไรตัวดีกูอสุยากันในเมียวดีหลังกันในปุ๋ยสังตัวผู้ชินีเลยพยาต้องสู้หลังเป็กกูไปผู้เปลี่ยนคุยมุ่งไปผู้ แต่เกลือต้องสู่แรงงานในตีลูกมิวเปลี่ยนเปลี่ยนเจเจเปลี่ยนลาลูแต่เกลือมีอยากกับพี่ป้อนนี่อาชีพนี้กูทิ้งทิ้งบุกเข้มเลยที่อยากกับยาที่อยู่อะไรเปลี่ยนตัวเองทิ้งชั่วพูดกับแค่ตัวเมย์แต่จะมูมีอุติแรงงานในเปลี่ยนจะมูหลังจากที่กูเทเปลี่ยนจะมูมีอุติมาสู้ยากันนี่เนี่ยเปลี่ยนบุสิสินทาร์เรสุวีมุมบารานเนี่ยพิจารณาว่าที่อิเบรล่าสัมพันธ์งานเลยมุมยี่ปัติพยายามต้องสู้โอเคอยู่พวกกันนี่ ท่านงานในเปลี่ยนอะไรมีมาในงานด้านลูกมารวยนี่เนี่ยมุมยี่ปัติเช่นเช่าเตะพยายามต้องสู้ตีระจะไปยืนยันเนี่ยจันทร์ร้อยอารุกุมาลาบุเนี่ยไล่ป้าปูเดปัวซาริกุพันสียี่อยู่เมลูอิเบรล่าเสดียนได้มาไม่ทุกอย่างท้าบาร์เลยแต่เป็นแม่ลูปัวซาริกันเนี่ยหลังทว่ามาปูสาวนี่จะพิลูปีโรปยานุนี่เนี่ยกูเป็นนายดินกากเวตันสียี่ควันดีสักจีนี่เนี่ยมีมาอาณาบายนุกะมีเทวิงคุยมุปีเดตเวรรับว่าจันทร์เทมาตั้งเดือนนี้ลูอ่ะแค่เดือนตุลาคมนี้ยา
ก็ซื้อยาพวกกันนี่สมยาตาเจ้าวงจีอุ้มมิ้นติงเวงอ่ะเปียวว่าเลยยาต้องดูอ่ะเจ้าเราเยี่ยยูเรียเนี่ยเรามาเตียวเหวินวันบ่าวเมาเมาอยู่ยาเจ้าเราเยี่ยเตียวเหวินวันบ่าวครับเขาบอกว่าเวลาไรเนี่ยเตียวเหวินวันบ่าวเมาด้วยแบบว่ายูเรียก็เสียชีวิตแล้วเนี่ยเสียใจกันยูเรียจะพูดไอ้ที่ก็มองเลยว่าเจ้าเราวัดจูว่าไม่เลวอ่ะงานอะไรก็เลยไม่ไอ้ที่ยาต้องดูมาชี้เจ้าฟังมาได้เกี่ยวว่าจะคุยกันเขาวันบ่าวไม่มีอะไ ไอ้ที่พยายามดูมาชี้แจงว่ามาได้แก้ว่าจะคุยกันเอาจันทร์เราว่าจะนู้นเอาไปวุ่นวายวุ่นวายวุ่นวายไม่เนียนเลยอ่ะตัวเทียบเป็นยาแค่เด็กผู้รักษาว่าแค่เด็กคือว่ามือยาปีจูว่าแค่ไหนอะไรก็ที่แบบวุ่นวายอย่างนั้นแล้วแต่ยาวุ่นวายแบบยืนยาวอยู่ในวงจักรนั่นเราก็ช่วยเหลือตรงนั้นวงจีก็ไอ้ตัววันเดียวจะไป
ยาวดีเนื้อสังเกตการพิจารณาตัวเด็กก็โยกเสียสิบปีตีดังสังเกตยี่สามมันเนื้อสัตว์ยันในสายพิบ้ามูลนิยมกูพิจารณามาพิบาร์เลยพิโรพิจารณ์กูเล็กขันบทเวียาวดีมีเนื้อด้วยสังเกตยี่สิบขันกูเลยจุดเด่นพิจารณ์ทวีพิจารณ์หงจีอุ้มินเต็งเวงก็พิบาร์เลยที่เป็นมาก่อนจริงขันยังเพราะว่ามันมาก่อนเราแบบบลูอาซาดีจุ้ยที่ลูกจะบลูจะมาเยอะบลูเสะทำไมเสียเสียเลยเพราะเด็กก็เป็นเพราะบลูเล่ากาลีกันเราคงคิดเห็นอะไร
แต่เมื่อท่านเองถึงกูที่ยามวันนี้นิรันดร์ตัวยาลลุกันเนี่ยตัวมีอาบยาชินีบาร์เลยอะคุณยามวันนี้เนื้อสังเกตการเล็กขันเนี่ยขามาที่ยามวันตัวยาวเตะลูกตัวมาดูเต็นตามก้าที่ยามวันตัวยาวเตะลูกตัวมาดูกูปะเล็กขามาค่ะชินชินเล่นเล่มตียาดีบาบูแต่เจ้าที่ยามวันหลังเจ้าก้าปีรอบยานิกูเล็กขันนี่เรศวิเมลเลยที่ยามวันวิยาวตุเรตัวเอ็มยังยิ้มมาแค่แค่เรื่องชินีมาชินีบาร์เลยจนเอาไหนกูเองท่านยามวันเนื้อสังเกตเนี่ยเตรียมปีบูท้าบาร์เลย สิ่งกูเนี่ยมาคุณน่าเวอร์สกูเซบีเซียงเตลัยอะไรมีมาอยู่ตรงนี้ไงทุกฮะยูกาเล็กน่าเปลี่ยนแต่ตาบีเซียงอ่ะเป็นเส้นอะไรมาเนี่ยจะแค่แค่เนี่ยยินสัญญาเรื่องจังกูเปลี่ยนจะมาเลยสิ่งกูมาสั่งลุยเอ็นจิเนียร์พี่ลูกกันนี่เลยแต่เนื้อสักคนนี้อยู่มาวิ่งยิงอีกอ่ะตู้กูเวสนั่งดีอยู่กับผู้กินเส้นตาบีเซียงอ่ะเป็นเส้นอะไรมาตู้งานนี่เรื่องเองชิงอ่ะตู้กูเล่นมาขนาดเจ้าตู้ด้วยนี่จะเอเชียเนี่ยมีสิ่งเราไ
isolation facility,
ไอ้เฉยมาบ่เนาะกูอ้วนกูเนกาทีฟโหลเปียวอ่ะไม่เปียวอ่ะไม่ใช่บ่เนาะกูเป็น 19 โยคะกินชินตั้วไปเฉยมาตู้อนีเนี่ยตีจ้าสร้างจี้กาละเพ่ควอรันทีนลุกแค่ได้หลุเลยมะเวญญ์อีกก็เปียวบาดิมะเวญญ์อีอ่ะกูโหลเปียวสู่เจ็ดนี่เนี่ยปะตะโหล Tumago Lagane Ingan Hapire in Shimima Musmigo, Pioia Funko gave me, Funka and Chichajim Shivau, Ulo Niziam Shipinirago, Chadi Dwale, Mimaning and Ada Choga, Ingan Halu Miyagin, Trusima Kitala Nibo Pico gave me, Rose Nizia Ingan Dijaya with Jovan is a Velu, Mawini Iga Piovari.
I say one thing on the net. I send him in the net, you mama pay the army. A bunch of my single mao, or Jenny Malay, Malaysia, quite a jingle in the Agono, Guinea, Gondino, the one that's been given me out. See the time I am a quality and machine, and I hold out and let Tamataka in Shadow, see it, a boy, and the Ago, Igoria, whom you have on the icing mama, and I am the Ayani room, the Ayo, Lale, only a sheep.
Coronavirus ko luri suing thailan mu shi da na le be me aku lo kayoga kala ma singapore ga inshin inga ri ja lu da yin sa na de shoot out ga ni chin ka phie shin de ne lo nyama alu tama yi kun ni saung ya ni de home apwe au chou mu writer apwe win u tin maung win ga ajan pyu ba de
ai bo le di inshin ni chauk de usa au na le de ya ba de taba wa le ja ba da me ya သူဒီစီးဟုတ်တင်းနေတဲ့အချိန်မှာအနေထားမှာဆိုလို့ရှိရင်သူစားစားနာလေးနေပြီးတော့ပြောပြီးတော့မှဒီလိုပဲဖြစ်နေတော့ကောင်းတာပေါ့ခုကကြတော့အဲ့မှာနေတော့သူမှရှိအဝယ်စားလေးရှိမှ၃000လေးရှိမှအဲ့အဲ့ရောက်မှဆိုလာယူလို့မရအောင်ဖြစ်သွားတယ်ဆိုတဲ့ဟာကြတော့သိပြီးတော့သူသားများမဆန်ဘူးလားလို့လားလို့ပဲပြောရမလို့တော့ဖြစ်နေပြီပေါ့ဗျာစင်ကာပူနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူပေါင်
စုဟာစင်ကာပူနိုင်ငံမှာလာရောက်အလွတ်လွတ်ကိုင်နေကြတဲ့နိုင်ငံသားလူသားတွေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပ
ါကျွန်မခွန်ညိုပါရှင်အခုဆက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကအထည်ချုပ်ဆက်ရုံတွေမှာကျန်းမာရေးဝန်ထမ်းတွေအတွက်ယောဂပူကာကွယ်ရေးဝတ်စုံတွေချုပ်နေကြတဲ့အကြောင်းရိုက်တာသတင်းတပုတ်ကိုပြောပြပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်တော်က Celebrity Garment Exports အထည်ချုပ်ဆက်ရုံမှာတော့အဝတ်ထည်တွေအစားနိုင်ငံတော်ဝန်မှရှိနေတဲ့ဆရာဝန်တွေ၊သူနာပြုတွေ၊စစ်သားတွေနဲ့ရဲဝန်ထမ်းတွေအတွက်လက်တလော့အရေးတကြီးလိုအပ်နေတဲ့ယောဂပူကာကွယ်ရေးဝတ်စုံ PPE တွေကိုမနာတမ်းချုပ်နေကြပါတယ်။အစောပိုင်းမှာတော့ငါပိတ်ထားခဲ့ရတဲ့စက်ရုံမှာအခုအခါအစိုးရရဲ့ညွှန်ကြားချက်အရ PPE ဝတ်စုံတွေချုပ်နေတာလို့လဲစက်ရုံရဲ့ Managing Director မိုဟာမက်ရှူရစ်ကပြောပါတယ
်။ Mother that the lockdown to the khule jai. Dai amader
Dasi ပိတ်ဆို့ထားတာတွေအဆုံးသတ်တဲ့အခါ PPE ဝတ်စုံတွေကိုပြည်ပကအမှားသူတွေရှိရဲဆိုရင်ထုတ်လုပ်သွားဖို့လဲစဉ်းစားပါမယ်လို့သူကပြောပါတယ်။အလားတူပါပဲစက်ရုံတချို့မှာလဲနှာခေါင်းစည်းလိုကျန်းမာရေးသုံးအကာအကွယ်ပစ္စည်းတွေထုတ်လုပ်ပြီးအများပြည်သူအတွက်ရောင်းချပေးနေကြတာပါ။ကာကွယ်ရေးဝတ်စုံတွေကိုအခုမြို့တော်ဓာတ်ကာရဲ့လမ်းတွေပေါ်လူမြင်ခွင့်ရောင်းချနေသလိုကျန်းမာရေးဌာနရှိမှကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးဖို့စောင့်နေတဲ့လူသားရှင်ကြီးတွေမှလည်းဒီဝတ်စုံတွေဝတ်ဆင်ထားကြတာကိုတွေ့ရပါတယ်။ဒါပေမဲ့လည်း COVID-19 ကပ်ရောဂါဖြစ်ချိန်ကစလို့ကမ္ဘာတစ်ဝှမ်းကအမှားတွေဖျက်သိမ်းလိုက်တဲ့အတွက်ဒီနှစ်မှာပြည်ပပို့ကုန်ကနေရမယ့်ဗန္ဒာငွေအမေရိကန်ဒေါ်လာ6ဘီလီယံဆုံးရှုံးနိုင်တယ်လို့လည်းခန့်မှန်းထားတာပါ။ပြီးခဲ့တဲ့လထဲမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကကပ်ဘေးတံတင်ချိန်မှာအထက်ကျုပ်လုပ်ငန်းကဝန်ထမ်းတွေကိုလုခလာစားပေးနိုင်အောင်ကူညီတဲ့အနေနဲ့အမေရိကန်ဒေါ်လာ988တန်းထောက်ပံ့ခဲ့ပါတယ်။ဒါပေမဲ့လည်းလုပ်ငန်းရှင်တွေဘက်ကတော့ဒီပမာဏနဲ့မလုံလောက်ဘူးလို့ပြောနေကြပါတယ်ရှင်။ကျွန်မခွာညိုပါ
။ဒီတစ်ပတ်ထဲပြောပါနိုင်ငံတချို့မှာအသွာလာကန့်သက်ထားတဲ့ဖြေလျှော့ပြလိုက်ပါတယ်။ COVID-19 ကပ်ရောဂါကိုတုံ့ပြန်ပုံချင်းမတူကြတဲ့ကြောင့်တချို့နိုင်ငံတွေမှာယောဂထိချုပ်နိုင်လို့စီးပွားရေးလုပ်ငန်းတွေပြန်လုပ်နိုင်ချိန်မှာတချို့နိုင်ငံတွေမှာတော့နေစဉ်လူတွေအသက်ဆုံးရှုံးနေရတော့မှာတနမျိုးက Henry Ridgeway ပြပူတဲ့တဲ့ရင်ကိုပြောပြပါမယ်ခင်ဗျာ။တလတာအသွားလာပိတ်ပင်ထားတဲ့ရောမမျိုးကစောင်းဆိုင်တချို့ပြန်ဖွင့်နေပါပြီ။ဒါပေမဲ့အထိမ်းအပွဲတွေဆင်နွှဲတာကိုတော့ပိတ်ပင်ထားစေပါ။ဒီလမှာရောမမျိုးကြီးတိစောက်တာ2983နှစ်ပြည့်ခဲ့ပြီမဲ့ရောမမျိုးကြီးရဲ့မွေးနေ့ပွဲကိုမကျင်းပနိုင်ခဲ့ပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ lockdown ကိုအလင်းစလုံးမရုပ်သိမ်းဖို့တတိပေးပါတယ်
။ Easing restrictions is not the end of epidemic in any country.
ကတ္တတာရီကိုရှော့ပြတာကကယောဂါကြီးပျောက်သွားတဲ့အတိတ်ပဲမဟုတ်ပါဘူး။လို့ WHO ညင်ကြုတ် Tedros Adhanom Ghebreyesus ကပြောပါတယ်။တချို့ဥရောပနိုင်ငံတွေမှာတော့ပုံမှန်ဘဝတစ်စုံတစ်စားပြန်ရလိုနေပါပြီ။ဂျာမနီမှာဆိုင်ငယ်လေးတွေပြန်ဖွင့်တယ်လို့ချက်နိုင်ငံမှာလည်းလမ်းပေါ်ဈေးတွေပြန်ဖွင့်နေပါပြီ။နော်ဝေမှာတော့ဝူဂျိုကျောင်းတွေကိုပြန်သွားလို့ရပါပြီ။ ။ Oxford တက္ကသိုလ်ကဆရာဝန် Peter Drobeck ကဘာကြောင့်ဒီလိုပြန်ဖွင့်နိုင်တယ်လဲဆိုတာကိုရှင်းပြပါတ
ယ်။ Now in countries that were very effective in flattening the curve like Austria,
တက်နေတာတန်သွားပြီးအသစ်ကူရာတွေလည်းနည်းသွားပြီ။ဆယ်ယောက်ကနေအယောက်တရာလောက်ပဲကူးစက်တာရှိမယ်ဆိုရင်အခုလိုလျှော့ပြတာကတင့်တော်ပါတယ်။ဂျာမနီမှာကုသမှုနှုန်းပြင်ပေမဲ့တည်တဲ့နှုန်းကမများဘူး။ယောဂထိကျုံနိုင်တဲ့အားကကောင်းတယ်။ဒါကြောင့်ကန့်သက်တာကိုလျှော့ပြနိုင်တဲ့အနေအထားရှိပါတယ်။ဥရောပမှာကိုဗစ်ဒဏ်ဆူဆူရွရွခံနေရတဲ့ဗြိတိန်နိုင်ငံမှာတော့အသွားလာပိတ်တင်ထားတော့မှာ။ဒေါက်တာပီတာဒရော့ဘက်ကမှန်းတာကတော့
So it's really going to be several weeks before we see enough of a sustained decline in transmission.
ကုသနှုန်းပုံမှန်ရောကြမသွားခင်အထိရသက်တပတ်တော်ကြပိတ်ထားရအောင်ပါပါ။COVID-19 ကကိုစေးထုတ်ဖို့တက္ကမလုံးကမကြုံဖူးတဲ့နှုန်းနဲ့ကြိုးပမ်းနေပါတယ်။လူတွေကြကြပြတ်ပြတ်သုံးနိုင်ဖို့ကတော့လာပေါင်းများစွာကြာအောင်ပါပါ။ဒါကြောင့်အသွားသာပိတ်ပင်ထားတာကိုဖြေလျှော့ပေးနိုင်တဲ့ဂျာမနီလိုနိုင်ငံမျိုးတွေစီကနေတင်ကန်းစာယူတဲ့ပါတယ်
။ First that you've had a sustained decrease in the number of new infections.
ဒါကကုသမှုနှုန်းဆက်တဲ့ကျဆင်းနေရပါမယ်။ဒုတိယခင်ဗျားတို့ရဲ့ကျန်းမာရေးစနစ်ကပုံမှန်ဝန်ဆောင်မှုပေးနိုင်တဲ့အခြေအနေရှိရပါမယ်။ရေးပေါ်ယာယီဖွင့်ရတဲ့စေယုံတွေအပေါ်အားကိုးရတာမျိုးမရှိရတော့ပါဘူး။တတိယအချက်ကတော့ယောဂထိတ်ချုပ်နိုင်တဲ့စွမ်းအားရှိရမှာပါ။ယောဂလက္ခဏာရှိသူတိုင်းကိုစမ်းသပ်စစ်ဆေးပေးနိုင်ရမှာဖြစ်သလိုပူးရှိသူနဲ့ထိတွေ့ခဲ့သူတွေကိုလည်းခြေရာခံလိုက်နိုင်ရပါမယ်။ယောဂစမ်းသပ်တာခြေရာခံလိုက်တာနဲ့တီချာခွဲစောင့်ကြည့်တာတွေဟာကိုရီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာအောင်မြင်အောင်ပြုခဲ့တဲ့နည်းလမ်းတွေပါ။ဒီအချက်ကနောက်တိုင်းလူမှုအဖွဲ့အစည်းတွေပုံမှန်ပြန်ဖွင့်ရေးမှာအခေယာကျလုံနေပါလေ။အခုတော့ဥရောပနိုင်ငံတချို့ကအသွားအလာပြည်ပြည်တမ်းချက်တွေကိုရင်းသမားမနဲ့တဆင်ချင်းလျှော့ချလို့နေပါပြီ။ဒီလိုလျှော့ချတာကအလုပ်ဖြစ်မှလား၊ဒါမှမဟုတ် virus ဒုတိယလှိုင်းတံအရိုက်ခံရမှလားဆိုတာကတော့လာမယ့်သတင်းပတ်တွေမှာအဖြစ်ပေါ်မှာပါခင်ဗျ။ကျွန်တော်ရေမထမ
။အခုဆက်လက်ပြီးနိုင်ငံကမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုထုတ်လုပ်ပြောပြလိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ရိုဟင်ဂျာတွေမလေးရှားမှာရန်လိုမုန်းထမှုကြုံလာရခြင်းဆိုတဲ့အကြောင်းစင်နဲ့Max Warden ရဲ့ဆောင်းပါးကို ABC online မှာဖတ်ရပါတယ်။မွတ်စလင်အများစုနေထိုင်တဲ့မလေးရှားနိုင်ငံဟာအစ္စလာမ်ပြည်စီညီညွတ်ရေး Islamic Solidarity ဆိုတဲ့အခြေခံနဲ့ရိုဟင်ဂျာဒုက္ခသည်တွေပေါ်အစဉ်အလာအချင်းလက်ခံပြီးနိုင်ငံရေးအရကြောထောက်နောက်ခံမှုပေးလာခဲ့ပေမဲ့ COVID-19 ဆိုရင်စကဒီလိုသိကခံလူတွေပေါ်ထားရှိတဲ့ဂရုဏာစိတ်ပြည့်ပြည့်သွားပြီဆိုတာကိုတွေ့မြင်လာရတယ်လို့ဆက်ရေးပါတယ်။ဒီနုံကတော့ဘင်္ဂလားဒေ့ရှ်တမမဟုတ်မြန်မာနိုင်ငံကလေစီးထွက်လာတဲ့ရိုဟင်ဂျာတွေရောက်လာရင်မလေးရှားကလက်ခံခဲ့ပေမဲ့ပြီးခဲ့တဲ့အပတ်ကတော့ရိုဟင်ဂျာ200လောက်ပါလာတဲ့စစ်တပ်စီးကိုပြန်မောင်းထုတ်ခတ်တယ်လို့ရေးပါတယ်။ရိုဟင်ဂျာတချို့ဟာဖေဗရူလာနောက်ပိုင်းကဘာသာရေးဆိုင်ရာလူစုလူဝေးတစ်ခုကိုတရောက်ခဲ့ကြပြီးအဲ့ဒီအခမ်းအနားကနေမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပထမဆုံးကူးစက်ပြန့်နှံ့သွားစေတာဖြစ်ပါတယ်။ဒီအတွက်အထင်လွဲမှားပြီးလူတချို့ကရိုဟင်ဂျာအစိုင်းဝန်အပေါ်အင်မတန်ကြမ်းကြုတ်ရဆက်တဲ့အသုံးနှုံးမျိုးတွေနဲ့ပြောဆိုလာကြတာကိုကောလာလမ်ပူအခြေစိုက်ရိုဟင်ဂျာအမျိုးသမီးဖွံ့ဖြိုးရေးကွန်ရက်ဒါရိုက်တာကပြောကြားရေးသားပါတယ်။ဒီကိစ္စအတွက်အထင်လွဲမှားပြီးလူတချို့ဟာရိုဟင်ဂျာအစိုင်းဝန်အပေါ်အင်မတန်ကြမ်းကြုတ်ရဆက်တဲ့အသုံးနှုံးတွေနဲ့ပြောဆိုလာကြတာကိုတွေ့ရတယ်လို့ကောလာလမ်ပူအခြေစိုက်ရိုဟင်ဂျာအမျိုးသမီးဖွံ့ဖြိုးရေးကွန်ရက်ဒါရိုက်တာကပြောကြားဖော်ပြပါတယ်။မြန်မာနိုင်ငံမှာနှစ်ခုခံရလို့ထွက်ပြေးလာကြပြီးတဘာဝမှာအရေးအတွက်အများဆုံးနိုင်ငံမဲ့လူသားတွေဖြစ်နေတဲ့ဒီရိုဟင်ဂျာတွေဟာမလေးရှားနိုင်ငံမှာတသိန်းကျော်လောက်ရှိနေပြီးသူတို့ထဲကအများစုဟာဆိုရင်အဲ့မှာနေလာကြတာမျိုးစဲနဲ့ချီပြီးကြာမြင့်လာခဲ့ပြီလို့ဆိုထားပါတယ်။မလေးရှားပြည်တွင်းမီဒီယာတချို့ကလူလူစိတ်ဝင်စားအောင်ဖော်ကျူးဖွင့်လွှဲရေးသားမှုတွေကြောင့်မလေးရှားမှာလူတော်တော်များများကရိုဟင်ဂျာတွေနဲ့တခြားနိုင်ငံသားတွေဟာလော့ဒ်ဒေါင်းလုပ်တဲ့စီးရင်စီကံတွေကိုမလိုက်နိုင်ကြဘူးလို့ဆိုရှယ်မီဒီယာတွေမှာရေးသားလာကြတယ်လို့ဆိုပါတယ်။ရိုဟင်ဂျာစံကျင်ရေးတောင်းဆိုချက်တစ်စောင်မှာ21နိုင်ရည်အတွင်းလက်မှတ်ရေးထိုးသူ2000မိသားရှိလာခဲ့ပြီးအဲ့ဒီတောင်းဆိုချက်ကိုအာဏာပိုင်တွေကဖိနှိပ်စီသွားတယ်လို့လည်းရေးပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာတဲ့စီးပွားရေးထိခိုက်မှုဒဏ်ကိုအဲ့ဒီဒုက္ခသည်တွေ၊ရွှေပြောင်းလူသားတွေ၊မသန်စွမ်းသူတွေ၊တိမ်မဲ့ရမဲ့တွေအဓိကကြုံတွေ့နေရတယ်လို့မလေးရှားလူခွင့်ရေးကမရှင်ရဲ့ကြေညာချက်တစ်စောင်မှာဖော်ပြထားပြီးမလေးရှားအစိုးရအနေနဲ့ဒီလူတွေကိုပုံမိုးထောက်ပံ့ကူညီဖို့တောင်းဆိုထားပါတယ်။မလေးရှားကို2000ကျင်းနဲ့တောင်ကရောက်ရှိလာပြီးကွာလာလမ်ပူအနီးမှာမိသားစုနဲ့အတူနေထိုင်နေတဲ့ရိုဟင်ဂျာအမျိုးသမီးတွေကဆိုရင်ရိုဟင်ဂျာတွေကိုယ်နိုင်ငံပြန်သွားဖို့တောင်းဆိုချက်တွေလူမှုကွန်ရက်မီဒီယာတွေမှာအများကြီးတွေ့ရလို့ထိတ်လန့်မိပါတယ်တဲ့။ Malaysia မှာကြည်ပြင်းသွားပြီး America မှာနေထိုင်သူအမျိုးသမီးတူကလည်း Rohingya တွေ Malaysia မှာဘာကြောင့်နေကြရလဲမြန်မာနိုင်ငံမှာဘာတွေဖြစ်နေလဲဆိုတာလူတချို့မသိရဘူးလို့ပြောကြောင်းဧတာထားပါတယ်ခင်ဗျာပင်လယ်ကအကူရမဲ့ Rohingya တွေအခွင့်အရေး Bangladesh ကကွယ်ရမည်ဆိုတဲ့ခေါင်းစဉ်နဲ့ The diplomat မှာ Tasnim Nazia ရဲ့ဆောင်းပါးမှာတော့ Rohingya တွေပင်လယ်ထဲမှာသေဘေးကျုံနေတာ COVID-19 ကဘေးကိုအကြောင်းပြပြီးမျက်နှာလွှဲမနေသင့်လို့စာရေးပါတယ်မြန်မာနိုင်ငံကထွက်ပြေးနေရတဲ့ရိုဟင်ဂျာတွေမလေးရှားကလက်မခံလို့ဘင်္ဂလားပင်လယ်ထဲမှာခုခုရမဲ့ဖြစ်နေချင်းသူတို့နဲ့အနီးကဆုံးဖြစ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအလားတူပဲပြစ်ပယ်ထားပါသေးတယ်။အမျိုးသမီးတွေကလေးတွေအပါအဝင်စုစုပေါင်းရိုဟင်ဂျာ900လောက်ရှင်းစီပေါ်မှာရတဲ့ဘက်တော်ကြာအစအစနဲ့ဆေးဝါးအရေးပေါ်လိုအပ်ချက်တွေရှိနေတယ်လို့ UNHCR ကကိုယ်ကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဗ်ဒူလ်မူမန်ကတော့ဒီလိုရင်းရည်ကိုလက်မခံနိုင်ဘူးဘယ်နိုင်ငံကြသာဘယ်ဒုက္ခတွေကိုမှလက်ခံစရာနေရာမရှိဘူးဆိုပြီးဒီလူတွေနဲ့အပြစ်ရိုဟင်ဂျာတွေရှိနေရဆိုတာကိုလည်းမမှန်ကန်ဘူးလို့ညှင်းဆန်ပါတယ်ဒါဟာတာဝန်လွတ်အောင်ပြောချင်တာဖြစ်တယ်လို့လည်းတောက်ချက်ချထားပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဆေခ်ဟာစီနာကလည်းတချိန်ကအပြစ်သဘောနဲ့အကောက်ကပြီးခဲ့တဲ့ဒီရိုဟင်ဂျာဒုက္ခတွေအရေးကိုအခုကြောခိုင်းနေတယ်လို့ဆိုပါတယ်ဒီဒုက္ခတွေမြန်မာပြည်ကိုပြန်သွားပြီးနှစ်ကုန်မခံရလေအောင်နိုင်ငံတကာတောင်းဝန်ကိုဘင်္ဂလားဒေ့ရှ်ကဆက်လက်ဖြည့်ဆည်းတင်တယ်။တချိန်တည်းမှာပဲမလေးရှားနဲ့ထိုင်းနိုင်ငံတို့လိုအနီးအနားမှာရှိတဲ့နိုင်ငံတွေကလည်းဒီတောင်းဝန်ကိုမျှဝေယူတင်တယ်လို့ရေးထားပါတယ်။နော်။ကျွန်တော်ကြော်စံတာပါ။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံမှာစိတ်ရောအလုပ်ရုံတွေပိတ်ထားတာ၊စီးပွားရေးလုပ်ငန်းတွေရပ်တန့်ထားတဲ့အတွက်ပြည်သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကဘလောက်ထိကူးစက်ပြန့်ပွားနေအောင်မှလဲ။အလုပ်ပိတ်ရတွေကြာလာတဲ့အခါသောက်ဝင်နေတဲ့ချက်တင်းမှုတွေကိုဘလောက်အတိုင်းအတာတိရင်ဆိုင်ရမလဲဆိုတဲ့စိုးရိမ်ပူပန်မှုတွေနဲ့ရင်ဆိုင်ကြုံတွေ့နေကြတာကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံမှာမတ်လ23ရက်နေ့ကနေစတင်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတဖြည်းဖြည်းနဲ့တိုးပွားလာခဲ့ရကဧပြီလကြံပိတ်ရက်တွေကုန်ဆုံးသွားခဲ့ပေမဲ့ကူးစက်ခံရသူတွေတိုးပွားနေစေအခြေအနေမှာရှိနေသေးတဲ့အတွက်စီးပွားရေးလုပ်ငန်းအများစုဟာရပ်တန့်နေပြီးတော့ပြည်သူအများစုကလည်း stay home နေထားမှာပဲရှိနေသေးဖြစ်ပါတယ်ရန်ကုန်မြို့ကဆောက်လုပ်ရေးလုပ်ငန်းလုပ်ကိုင်နေသူဦးတည်မြင့်ကလည်းလက်ရှိသူ့ရဲ့လုပ်ငန်းခြေနေကိုခုလိုပြောပါသေးတယ်
တော်တော်ဆယ်တော့အလုပ်တွေကတော့အကုန်လုံးနားပေးတာပေါ့ကိုဗစ် -19 စပြီးတော့ဖြစ်တဲ့အချိန်ကနေစပြီးတော့တွေ့ပြီပေါ့တွေ့တဲ့အချိန်ကြီးကတော့အလုပ်နှစ်နေရပေါ့လက်စတတ်နေတဲ့အနေထားမှရှိတာပေါ့နော်ငွေကြေးကတော့အခုလောလောဆယ်တော့ဒီလိုပဲချွေးချပြီးတော့စားသုံးရတာပေါ့ငါးလပိုင်းအထိကတော့ပြောလို့တော့ရတော့မရသေးဘူးပေါ့နော်ဒါပဲဖြစ်ဖို့တော့များတယ်ဆက်သွားမယ်လို့တော့ထင်နေယူဆချက်ရှိတယ်လပိုင်း6လပိုင်းအထိဆက်ပြီးတော့သူဖြစ်သွားမယ်ဆိုရင်တော့ဟိုခက်ခဲနေတယ်တော့လူတိုင်းတော့တော်တော်များများလေးကြုံတွေ့နိုင်တယ်ပေါ့
လက်ရှိအချိန်လေးမှာတော့ရန်ကုန်ခြေဆိုင်စီးပွားရေးလုပ်ငန်းအများစုဟာနေကလာရောက်လုပ်ကင်ကြတဲ့သူတွေပေါ်မှာနှီးခိုးအားထနေရတာတွေလည်းရှိနေတဲ့အတွက်ခုလိုအချိန်မှာနေကလာရောက်သူတွေအလုပ်တက်ဖို့အတွက်ခက်ခဲတဲ့အနေအထားတွေလည်းရှိနေတယ်လို့သိရပါတယ်ရန်ကုန်ထယ်ကျုပ်စက်ရုံမှာအလုပ်လုပ်ကင်နေတဲ့မတ်ခင်ပြည့်ပြည့်ထုံးကလည်းခုလိုပြောပါသေးတယ်
အလောက်ကအခုချိန်မှာတော့ပိတ်ထားတယ်ရှင်ပြန်ပိတ်လိုက်တယ်ပေါ့နော်နေပေါင်းပေါင်းလောက်လာတဲ့လူတွေလေရန်ကုန်ပြန်တက်လာနိုင်တဲ့လူတွေလည်းရှိတယ်ပြီးတော့အဲ့နေတဲ့နေရာမှာလည်းလော်ဒောင်းစခံထားတဲ့လူတွေလည်းရှိရယ်လေအဲ့လိုဆိုတော့လူသမားလည်းမညီဘူးပြီးတော့တုံးမိကွာလှုပ်လှုပ်ရမယ်ဆိုတော့လည်းမဖြစ်နိုင်ဘူးလေပြီးတော့ဖြစ်နေလူကြီးကကြသွားတယ်လို့မရှိဘူးတက်လာတဲ့အတွက်သူတို့ကလှုပ်ပိတ်ပေးထားတယ်ရှင်
ဆောက်စားပင်လုပ်ငန်းတွေကတော့ဆောက်ဆိုင်တွေပိတ်ထားဆဲဖြစ်တဲ့အတွက်ပုံမှန်ပြန်ဖြစ်မလာသေးပေမဲ့အွန်လိုင်းကနေစာအုပ်မှားယူတာတွေရှိလာတဲ့အကြောင်းကိုလောင်ဝင်းသစ်စာပင်လုပ်ငန်းစုရဲ့ထုတ်ဝေသူကိုဟိန်ထုတ်ခန့်ကသူ့အမည်ကိုခုလိုပြောပါတယ်
အခုချိန်မှာတော့အလုပ်ဆင်းနေရတဲ့အချိန်တွေကတော့တော်တော်များများတော့အလုပ်တွေကပြန်ဖွင့်ရပြီပေါ့နော်အစားတော့တချံပိတ်ရအတွင်းမှာအလုပ်တွေပိတ်လိုက်ကြပြီမဲ့တချံပိတ်ရကာလာပြီးတော့အလုပ်တွေပြန်ဆင်းရတယ်သူအလုပ်တွေက work from home အရင်နေပြီးတော့အလုပ်လုပ်ကြရတယ်ချိုးကြောင်အပြင်မှာသွားပြီးတော့လှုပ်လှုပ်ရအလုပ်ရှိရကျွန်တော်တို့ဒီစောင်းလုပ်ငန်းအများစုကတော့တချို့ကတော့ပိတ်ရရနားကြရတယ်ခဏနားထားကြရတဲ့အလုပ်တွေရှိရဒါမှမဟုတ်လို့ရှိရင်အိမ်ကနေပြီးတော့ဆင်းရဲလုပ်ပြီးတော့ online နဲ့ပို့နေရတဲ့အခြေအနေမှာရှိရပြဟုတ်အိမ်ကထက်ဆိုင်တော့ကျွန်တော်ဒီစောင်းလုပ်ငန်းတွေကတော့တည်တည်တသာဟိုဂျောင်းကားရေးကြာသွားပါဘောနော်အခုရှိရတော့စိုင်းဒီမှာရောင်းကြာသွားရဲဆိုပေမဲ့ online နဲ့ပါတဲ့သူတွေတချို့ရှိရတော်တော်အရင်ရောစုစုဝါရောဖြစ်သွားဘူး online မှာ page ရှိရ website တွေရှိရဆိုလို့ရှိရင်အဲ့ delivery ပို့ပေးရတာရောရှိပါတယ်
ခုလိုအချိန်မှာရန်ကုန်တိုင်းဒေသကြီးတွေကကူးစက်ခံရသူအများဆုံးနေထိုင်တဲ့မြို့နယ်တွေထဲကလူနေရပ်ကွက်တွေကိုတော့အဝင်အထွက်ပိတ်ထားဖေးဖြစ်ပါတယ်။အဝင်အထွက်ပိတ်ထားတဲ့ရပ်ကွက်တွေမှာလည်းအရေးပေါ်အချိန်မှာတော့သွာလာခွင့်ပြုနေတယ်လို့လည်းကြားသိရပါတယ်။တာကီတမြို့နယ်တာလာဝတီရပ်ကွက်မှာနေထိုင်တဲ့ဥတည်နေလာလေးခုလိုပြောပါတယ်
။အရေးပေါ်ကိစ္စနဲ့ပတ်သက်ပြီးတော့ထွက်ရမယ်ဆိုခဲ့သည့်ရှိတော့မတ်စတာနဲ့ဟိုင်းဂျယ်လေးတွေလင်းသွားမယ်တကူတန်ရှင်းရွတ်ပေါ့နော်အဓိကကတော့နိုင်ငံတော်ကညွှန်ကြားတဲ့ဒီအမိန့်စာတွေထုတ်ပြန်လာတဲ့ဥစ္စာတွေအဲ့ဒါလေးတွေကိုတေချာလေးဖတ်ပြီးတော့ဒါလေးကိုစီကံတကြတူချင်းတယောက်ချင်းစီစီကံတကြလေးနဲ့နေမယ်ဆိုရင်ဒါအတူတူစီစီလုံးလုံးနဲ့ကြော်ဖြတ်လို့ရတာပေါ့ဒီ
ကမာရွတ်မြို့နယ်6ရက်ကွယ်မှာနေထိုင်တဲ့ကိုဟိန်ထွတ်ခန့်ကလည်းသူ့အမည်ကိုခုလိုပြောပါတယ်
COVID-19 ကရည်ရှိသွားနေရောပါပဲသူကကူးစက်မြန်နေရောကဆိုတော့လွယ်လွယ်ကူနဲ့ကြောက်သွားဖို့တော့မမြင်ဘူးကူးစက်ဖို့ကတအားမြန်တဲ့အတွက်ကြောင့်နောက်လိုက်မှလည်းဟိုကူးစက်ဖို့ဖြည့်သိမဖို့လေးသူရောဒါကြီးကကလာရှည်နေရောပါပဲဗျာအမလိုအပ်ဖ ೇನೆ တော့အပြင်ကိုသိမ်းမထွက်ပါနဲ့ကဲလိုအပ်တဲ့အချိန်ပေါ်တော့အိမ်မှာပစ္စည်းတစ်ခုဝယ်ရတော့ကျန်းမာရေးအခြေအနေရှိရတော့အလုံးမဖြစ်နေသွားတဲ့အခါမျိုးမှာအပြင်ထွက်ဖို့တော့အကြံပြုချင်ပါတယ်
ဒီလိုချိန်နေမှာတော့ပြည်သူအများစုရဲ့စိတ်ထဲမှာအလုပ်တွေပိတ်ထားရတဲ့အတွက်စားဝတ်နေရေးအတွက်ပူပန်မှုတွေရှိနေစေဖြစ်တယ်လို့ကူးစက်ခံရသူတွေတတိတတိပိုများလာတာကိုကြားသိရပြီးတော့ကျန်းမာရေးဆိုင်ရာပူပန်မှုတွေလည်းရှိနေတယ်လို့သိရပါတယ်။မက်ခင်ပြည်ပြည်ထုံးကလက်ရှိချိန်နေမှာစိတ်ပိုင်းဆိုင်ရာဖိစီးမှုတွေရှိနေတဲ့အကြောင်းကိုခုလိုပြောပါတယ်
ပုံမှန်အပြင်ထွက်နေလူတယောက်ဖြစ်တယ်တော့ဗောနော်အပြင်မထွက်ဘူးဆိုတော့စိတ်ညစ်တာပေါ့ထွက်ကောက်လို့ပြောထားတဲ့အတွက်လည်းမထွက်ဘူးအင်းထဲမှာနေရဲဒီတဲ့င်းနေလေအင်းနေရပဲထိုင်ကြည့်ရဲဒါမဲ့စိုးရင်ပူပန်မှုတော့ရှိတာဗောနော်ကိုပူပန်နေလို့လေဒီဟာကြီးကပြီးသွားမှာမဟုတ်တဲ့အတွက်အဲ့လိုဗောနော်ကြောက်လာဆိုတော့ကြောက်တယ်ကြောက်တဲ့အတွက်ဟိုကိုယ်စိတ်ကိုပြန်ဖြေတာဗောနော်တခုခုနဲ့အစားထိုးပြီးနေတယ်အဲ့ဒီဘက်ကိုစိတ်မရအောင်တော့ထားတာဗော
ခုလိုခက်ခဲလာတဲ့အချိန်မှာစိတ်ဖိစီးမှုတွေရှိနေတဲ့အတွက်လူငယ်တူအနေနဲ့စိတ်ဖိစီးမှုတွေကိုလျှော့ချသွားစေဖို့အတွက်ကြိုးစားနေထိုင်နေတယ်လို့လည်းဟိုဟင်ထွတ်ခန့်ကပြောပါတယ်
အာရုပ်ရှင်ကြီးရယ်စာဖတ်တယ်သရှင်သားထောင်တယ်ဒါမှမဟုတ်လို့ရှင်ဟာအချိန်လုံးချာဘာမှမလုပ်ရှိဆိုတော့အိတ်တယ်အမ်ဂိမ်းဆော့တယ်ပေါ့နော်အဲ့လိုစားလုပ်ပြပ
ြဥတည်မြင့်ကလည်းသူ့အနေနဲ့စိတ်ပူပန်မှုတွေရော့ချသွားစေဖို့အတွက်ကြိုးစားနေထိုင်နေကြောင်းခုလိုပြောပါတယ
်ရတနာတုတ်တို့ပါလို့တောက်ချောက်သူတို့ဟောပေးနေတယ်ဥစားလည်းလာလာပေါ့နော်ပြီးရင်ဒီမှာငားလေးတွေရှိတယ်ငားလေးတွေအစာကျွေးတယ်အဲလမ်းထဲမှာဆိုရင်လည်းအဲကိုနာဒီနာအဲ့လိုမျိုးနည်းနည်းပေါ့ပါသွားတယ်လေကောင်းလေတန်းလေးရအောင်ကျန်လာတော့ကိုယ့်ကိုအိမ်မှာပဲကိုမိသားစုလေးနဲ့ပေါ့စီစီလုံးလုံးတတ်တတ်ဝုန်းနဲ့ပဲနေနေတာပေါ့
အချိန်နေမှာတော့မဖြစ်မနေဖွင့်ထားရတဲ့ဘန်လေးအစိုးရရုံတွေစီးရုံစည်းကမ်းတွေနဲ့စားသောက်ကုန်လုပ်ငန်းတွေကဖွင့်ထားရပေမဲ့လို့အခြားလုပ်ငန်းတွေကတော့ရပ်တန့်နေစေဖြစ်ပါတယ်လုပ်ငန်းအများစုကတော့ဧပြီလကုန်ထိပိတ်ထားစေဖြစ်တယ်လို့လည်းသိရပါတယ်ရှင်ကျမမေတ္တာဟိမမြမခမီဒီယာကနေ VOE ကိုသတင်းပေးပို့လိုက်တာပ
ါဘာသာရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်တရုတ်နယ်ဆက်တွေပိတ်လိုက်ပြီးမဲ့ဖက်ကန်ဒေတာကြောက်စင်းထုတ်လုပ်မှုကတော့လျော့မသွားပါဘူးမိုးရာသီတွင်ကြောက်စင်းလုတ်ွက်တွေနားရတော့မယ့်အချိန်မို့နေရောညပါအသွန်ခွန်ဆိုင်ထုတ်လုပ်နေကြပါတယ်ဖက်ကံမှာကြောက်စင်းထုတ်လုပ်မှုရော့သွားသလားကြောက်စင်းလုတ်ွက်တရကြံမာသေးသလားဆိုရကိုဖက်ကံမြို့နယ်ပြည်သူ့လွတ်တော်အမတ်ဦးတင်စုနဲ့ဆွေးနွေးထားပါတယ်ရှင်ဒီတရုတ်နယ်စပ်ဒီပါလေးပိတ်တယ်ဆိုတော့ဆရာတို့ဒီဖက်ကံရဲ့ကြောက်စင်းဈေးွက်အခြေအနေရောပြောင်းသွားပါလားရှင်လက်တလုံး
ကျောက်ဆင်းဈေးကွက်ကတော့ဒီ COVID-19 ကာလမတိုင်ခင်မှာကျောက်ဆင်းဈေးကွက်ကတော်တော်ကြီးကိုကျဆင်းပြီးတော့ဖြစ်နေတဲ့အနေထားပါဗျ။အခု COVID-19 ဖြစ်လာတဲ့ခါပို့ပြီးတော့ဆိုးသွားပါလေ။ဒါကလည်းရောင်းဝယ်မှုအပိုင်းပေါ့ခင်ဗျ။ဒါပေမဲ့ထုတ်လုပ်မှုအပိုင်းကျတော့တို့ကဒီ ကျောင်းသိန်းဒီ2.8 လုံးကစတဲ့ကျွန်တော်တို့ဒီစက်တမ်ဘာနော်စက်တမ်ဘာအော်တိုဘာလနဲ့တို့အားတုံခွန်ဆိုင်ဆောင်ရည်ကြတာရှိပါတယ်သူတို့ကြတော့တကယ်တမ်းပြောမစို့သူတို့အနေနဲ့ရင်းနှီးမြှုပ်နှံမှုအပိုင်းမှာလည်းတော့တောင့်တင်းတဲ့အခါကျတော့သူတို့ကရှင်မယောင်ရချင်းနေဒီကုမ္ပဏီကြီးဆိုတာကညလာတဲ့ကြောက်တွေကိုသူတို့ကတော့စူးစောင်းထားပြီးတော့လုပ်ထားတာမျိုးဖြစ်တဲ့အခါကျတော့ဒီဈေးကွက်ကကြောက်ပြီးတော့မှသူတို့ကရောင်းဝယ်တဲ့အခါမှာလည်းဈေးကွက်ကိုသူတို့ကကျုပ်ပြီးထိတိုင်းရရောင်းဝယ်မှုလုပ်ကြတဲ့အခါကျတော့ထို့တဲ့တော့ဒါကတော့တိုင်းရထိခိုက်မှုတော့မရှိဘူးအဓိကထိခိုက်မှုရှိနေတာကျွန်တော် data မှာရှိတဲ့တပိုင်းတိုင်းရောင်းဝယ်လုပ်ငန်းလုပ်ကြတဲ့လူတွေနောက်ပြီးတော့မှဒီကုမ္ပဏီကထက်လာတဲ့အဲမြေစာပုံတွေကနေလို့တော့ကျွန်တော်ရေမချေးရှာရင်းနဲ့အတက်မွေးကြတဲ့လူတွေတော်တော်ရှိပိုင်းကိစ္စဟာအင်တာမတ်ခက်ခဲပါလေ
ခုနဆရာပြောသလိုဆိုရင်ဒီကုမ္ပဏီတွေကအလုပ်တွေလည်းနားထားရတော့မယ်ဆိုတော့ဒီအလုပ်တွေနားသွားပြီးရင်ရောမြေစာပုံတွေရှိပါဦးမလားဆရာ
ဟုတ်ကဲ့ခင်ဗျာကုမ္ပဏီတွေကတော့နားရတယ်ဆိုတာကတော့တို့ကရာသီဥတုနေထိုင်ရမိုးကင်းကာလရောက်လာဆိုတော့ရှင်မိုးရမိုးတဲမဲမဲရောက်ဆိုတော့တို့အုံပြုနေရလျားလျားထွက်လို့မရတော့ဘူးခင်ဗျာ
အ
င်းဒါမှဒီမှာကြီးမိုးရွာပြီဆိုရင်ရှင်းနေပွင့်နဲ့လမ်းချောရတဲ့အခါကျွဲလို့မရတဲ့လုပ်ငန်းတွေကိုရနာတာဖြစ်ပါလေ။ဒါနိုင်ငံတော်ကပိတ်တာမဟုတ်ပါဘူး။ဒီမှာလုပ်ငန်းလုပ်ကြရင်တော့အခွင့်မတော်တဲ့အနေထားမျိုးလိုရနာတာဖြစ်နေဖြစ်ပါလေခင်ဗျ။အဲ့တော့ဒီလိုမိုးရင်းရောက်လာခဲ့ပြီဆိုလို့ရှိရင်ဒီရေမစေးတွေကတော့ဘာပဲဖြစ်ဖြစ်နော်သူကြိုက်ခွေးရဒေတာကိုပြန်နေလို့ရင်မတမ်းမနေပါလေ။ဒီမေသာပရိမာတို့မှာသူတို့နော်ဒီလိုသူတို့ကြဲကြောက်ရှာပါလို့နေဆိုပဲစောင့်နေဦးဖြစ်ရှင်းနေပဲဆက်လက်ပြီးရှင်းနေကြအောင်ပါပါခင်ဗျ။ဟုတ်ကဲ့။
ဆိုတော့ဒီကုမ္ပဏီကြီးတွေကိစ္စပဲဆရာပြန်သွားချင်ပါတယ်ဆိုတော့ဆရာတင်ထားတာတခုလဲကျွန်မတွေ့ပါတယ်ဒီလျှက်စစ်ဓာမီဟိုတက်ဖြုတ်ရတယ်လို့ဘာလို့ဆိုတော့ဒီကုမ္ပဏီတွေမှာလုတ်ကွက်အကျယ်ဝင်းတတ်မှတ်ချက်နဲ့ပတ်သက်ပြီးတော့ရောဟိုစီးမြစ်စီကန်ဟိုကောင်းကောင်းကင်တွယ်စီးကျက်နိုင်ပါရဲ့လားရှင်ဆရာ
အဲ့ဒါတွေနဲ့ပတ်သက်ပြီးတော့အမှန်တရားတိုင်းပြောရမယ်ဆိုလို့ရှိရင်တော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီကကင်တွယ်ကျင်းကျောင်းရတာကမြန်မာနိုင်ငံဒီတရားစတဲ့နဲ့ကျွန်တော်ကောင်းကျင်ထိတိုင်းကြီးခဏလေးအောက်မှာရှိတဲ့ကျောင်းစင်းတူဖို့ရေကော်ပိုရေးရှင်းလုံခင်းဖြစ်ပါတယ်ခင်ဗျာအဲ့ဒီကဝန်ထမ်းတွေကပဲဒီလုပ်ကအတိုင်းကြတဲ့ကိစ္စတွေအခြေဝန်တွေတဲ့ကိစ္စတွေပါရင်အားလုံးကသူတို့ဒီထိချုပ်မှုအောက်မှာပဲရှိပါတယ်ခင်ဗျာအဲ့တော့တကယ်တမ်းပြောရမယ်ဆိုလို့ရှင်ဒီလုပ်ကတွေနဲ့ပတ်သက်ပြီးတော့ဒီ area တွေနဲ့ဟာတော်တော်လေးကိုအောက်ခြေမှာတော့အဲတော်လေးလက်ဟာမှုရှိတယ်လို့ပဲကျွန်တော်ပြောရပါမယ်ခင်ဗျာဘာဖြစ်လဲဆိုတော့ဒီမှာရှိနေတဲ့အနေထားကမြေပြင်မှာကဘယ်လိုပြောမလဲဒီကျွန်တော်တိတိကျကျတတမမအလုပ်နေတာမဟုတ်ဘူးလေအလားမိစားရင်မိစားသလိုတော့ဒီလောက်ွက်ကြီးဒီလောက်ွက်ကြီးလောက်ွက်ကြီးရတယ်တော်တော်လေးကိုအလန်းပါဝီနေတယ်သူဒီဒီဟောလုပ်နေတဲ့ခါကျတော့လဲလမ်းမပြရဘူးရှိတဲ့ခါကျတော့အဲ့လိုမျိုးဒီလောက်ွက်ကြီးတိတိကျကျဆောင်ရွက်တဲ့ကိစ္စမျိုးတွေပါတော့ဒါအားနေတယ်လို့ပြောရပါမယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆရာဒီကိစ္စကအဲ့တော့ဒီနစ်နာတဲ့သူတွေရှိပါလိမ့်မယ်နစ်နာတဲ့သူတွေအတွေ့ရောက်တော့ရောသူတို့ဒီဒီဖကန့်လိုနေရာမျိုးမှာအနာပိုင်းဒီကိုတိုင်ကြတာမျိုးအကူလို့ရရပါသလားရှင်
။မှန်ပါရပါတယ်ခင်ဗျာ။နော်ဒီဟာမျိုးဆိုတာကဒါတော့မှပြဿနာတတ်နေချင်းငယ်ဖြစ်လာလို့ရှိရင်တော့အဓိကတော့ခိုင်ခိုင်မြင်းရှင်ကျင်းအောင်ကုမ္ပဏီတွေကငွေကြေးတွေနဲ့တန်ဆောင်ရပြီးတော့မှလိုက်လုပ်ပေးကြတာများပါတယ်ခင်ဗျာ။ဒါနဲ့ဒီလိုမျိုးကိစ္စတွေကတော့တကယ်ကြီးကြီးကျယ်ကျယ်တိုင်ကြတော့ကြောင့်ဆိုတော့ထိရောက်လာတဲ့မျိုးကတော့တမရှားပါတယ်။ကုမ္ပဏီတွေကလည်းတကယ်တမ်းဆိုလို့ရှိရင်ငွေကြေးတတ်နိုင်တဲ့သူတွေဖြစ်လာတဲ့အခါကျတော့ဒီမျက်နှာမှုဖြစ်လာတဲ့အပိုင်းမှာကြာလို့ရှိရင်လည်းသူတို့ကတို့တန်းလည်းကဆောင်ရွက်ပေးပြီးတော့မှဒီလိုတော့ကြေးရေးသွားကြတဲ့ကိစ္စမျိုးတွေများပါတယ်ခင်ဗျာဟုတ်ကဲ့ရွှေချိုတော့ကိစ္စရတယ်မှာတော့ကျွန်တော်တွေနဲ့ကြားဝင်ပြီးတော့မှညီနေပေးရတာမျိုးတွေရှိပါလိမ့်ကြဒါပေမဲ့ကျွန်တော်တို့သိရတော့တော့ဒီလောက်ွက်တွေနဲ့ပတ်သက်တော့ဟိုဟိုဥည်ချိခဲ့တာမျိုးတွေပတ်သက်ပြောမှဒီကာယကရှင်တွေခြေလောက်လောက်တဲ့ငွေကြေးတွေပေးပြီးတော့မှညီတိုင်းပြီးတော့မှဒီလေအောင်ဖြည့်ရှင်းသွားကြမျိုးတွေအများဆုံးကိုကျွန်တော်တွေ့ရပါတယ်ခင်ဗျာဟိုဒါကိုတက်ဆိုင်အားလုံးအဖွဲ့ကြီးတွေတိုင်တော်ပြီးတော့မှဒါလည်းလို့အဲ့ရနေမှာဖြည့်ရှင်းပေးရတဲ့ကိစ္စမျိုးကတော်တော်လေးကိုမရှိတလို့ရှားပါလိမ့်မယ်ဟုတ်ကဲ့
ဆရာတို့ဒီဖားကတ်မှာကြောက်စိမ့်လုတ်ကွက်အစ်စ်တွေချမပေးဘဲနဲ့ရှိတဲ့ဟာတွေကိုပဲဆက်ပြီးတော့လုတ်ပိုင်ခွင့်ပေးထားတယ်ဆိုပြီးတော့ဒါအရင်တုန်းကထုတ်ပြန်ခဲ့တာမျိုးရှိပါတယ်ဆိုတော့ဆရာတို့ဖားကတ်မှာအခုကြောက်စိမ့်လုပ်ငန်းတွေပိုတိုးလာလားညော့သွားလားရှင်မူလအတိုင်းပဲလားအခြေအနေဘယ်လိုရှိပါလဲဆရာ
ကျွန်တော်တို့ညော့သွားတာမှာအရန်ကြီးကိုညော့သွားပါတယ်ကျွန်တော်တို့ဒီကံပြောဟိုအရင်ကပုံမှန်ရှိနေတဲ့လုပ်ငန်းတွေအတွက်ဆက်လို့ရှိရင်ဒါ10ရာခိုင်နှုန်းလောက်ပဲရှိတယ်လို့ပြောလို့ရပါတယ်ခင်ဗျာအရင်ကတကယ်လို့ဒီကြောက်စင်းသူ့ဘွေလုံးကတကယ်ကိုမှဟိုဟောက်ဖြစ်နေတဲ့ချိန်ခါတော့ဆိုဒီမှာဒီလုပ်ကမာတွေကိုယ်တိုင်ကဒီကုမ္ပဏီအလုပ်ကမာတွေကိုယ်တိုင်ကအရင်အနည်းဆုံးမရှိဘူးဆိုလို့ရှိရင်ဒီမှာ3သိန်းဝန်းကျင်လောက်ရှိပါတယ်အခုဒီမှာလုံးရှိလုံးနေကြတဲ့ကုမ္ပဏီလုပ်တာတွေက9000ဝန်းကျင်လောက်ပဲကျပါတော့တယ်ခင်ဗျာအဲ့တော့ဒါပြောရမယ်ဆိုလို့ရှိရင်တော့လုပ်ပတ်တွေကလည်းအရန်ကိုနေတော့ပါတယ်။နောက်တော့အခုရှိတဲ့တန်းကြာလေးတဲ့လုပ်ွက်စီဆိုတာကတကယ်နေတော့ပါပြီ။ပုံကြီးရဲ့ဒီအချို့သူပုံကြီးအဖြစ်နဲ့ဒီတဲ့ဒင်းက6ခုလောက်ပဲရှိပါတယ်။ တော့အဲ့ဒီမှာကဒီပုံလေးကကုမ္ပဏီနေနဲ့ဆိုလို့ရှိရင်လည်းပါပါတယ်လို့ပဲရှိပါတော့တယ်ခင်ဗျာဟုတ်ကဲ့အရင်ကတော့ဒါဟိုတော်တော်ကိုများခဲ့တာပေါ့ဗျာအခုချိန်ကတော့ညီနောင်နဲ့ဆိုင်အများကြီးကိုလည်းတော့တယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာကြီးတို့ဒီလောက်ွက်အနေနဲ့ရောဆရာတို့တူးစရာလောက်ွက်အနေနဲ့ရောဟိုကြံပါသေးသလားဆရာ
အဲမြေပြင်နေထားမှာတော့မချန်တော့ဖြစ်နေပါပြီဗျာမချန်တော့ဖြစ်နေပါပြီဆိုတော့လည်းပဲကျွန်တော်တို့ကအရင်တော့ကျွန်တော်တို့အစဉ်ဆက်ကတော့ခက်ဆက်ဆက်ကျွန်တော်တို့လူနဲ့ပဲတာနိုင်နေတဲ့ဒီကြတဲ့အဲဒီကနေဆင်းဆင်းဆင်းဆင်းပြောင်းလဲလာခဲ့လိုက်တာအခုဆိုလို့ရှိရင်ကျွန်တော်တို့ကာတန်60တန်90တန်60အဲ့လောက်ထိနိုင်တဲ့ကားကြီးတွေနဲ့နောက်ဘက်ကိုဆိုလို့ရှိရင်တကယ်အခြေစားတကယ် heavy ကြီးတွေနဲ့တုံးလာကြတယ်ခါကြတော့လုပ်ငန်းလုပ်ငန်းပြီးပြင်းပြောင်းမှုပိုင်းတိုင်းတိုင်းဒါကြောင့်မှန်းလေးတွေပါခင်ဗျဧကဒီ3500ဆိုတာတရားရင်တင်းမှာခဏလေးနဲ့ပြောင်းတော့တဲ့နေသားမျိုးဖြစ်တဲ့ခါကြတော့အဲဒါတကယ်တနေ့ကျွန်တော်တို့ခက်ခက်နဲ့တနေ့လုံးနဲ့ခြုံငုံပြီးပြောမယ်ဆိုလို့ရှိရင်60ရဲ့လုံပတ်ဟာတော့မှမကြတော့ပါဘူး
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီနေ့တက်တဲ့ရသတင်းတော်မှာတော့ကမ္ဘာမှာကြုံနေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ဘေးကြီးကိုရပ်တန့်အောင်ဒီဘူးကာကွယ်တိုက်ဖျက်ရေးလှုံ့ဆော်မှုရန်မုံငွေလှူဒန်းကြတဲ့ကမ္ဘာအမှုပညာရှင်တွေမှာထိတ်တန့်အားချအမှုပညာရှင်တွေလည်းပါဝင်တဲ့အကြောင်းပြောပြမှာပါဘသူတွေများပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကြကြသူတွေနဲ့အမှုပညာလောကကသတင်းတူတူထွက်လာတယ်ကိုပြောပြပေးကြပါမယ်တန်ကိုရီးယားကနာမည်ကြီး K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Super M အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကမ္ဘာကပ်ဘေးကြီးကြောင့်အိမ်ထဲမှာပဲနေနေကြချိန်မှာသူတို့အိမ်ကနေပြီးတော့ဘလို့အလုပ်လုပ်တယ်လဲဆိုတော့ပရိသတ်တွေနဲ့မျှဝေလိုက်ပါတယ်။သူတို့ကစနေနေ့ April 18ရက်နေ့မှာ One World Together at Home ဆူဆူတော့ကမ္ဘာအိမ်ကနေအတူတူဆိုတဲ့တကွာလုံးတစ်ပြိုင်နဲ့ Online ကနေတိုက်ရိုက်ပြသတဲ့ဖြော်ပြမှုအစီအစဉ်မှာပါဝင်တာပBaekhyun, Daemin, Kai, Taeyeon, Tan, Lucas နဲ့ Mark ဒီလိုမျိုးအမျိုးသား9ယောက်နဲ့ဖွဲ့စည်းထားတဲ့ Super M အဖွဲ့က With You ဆိုတဲ့တချင်းကိုအင်္ဂါနေ့တည်ဆိုလို့ One World ဖြစ်ပြီးမှပါဝင်သွားကြပါသေးတယ်။ကျွန်တော်တို့တယောက်နဲ့တယောက်မိုင်းနေချောင်းဝင်းနေပြီမယ်လေဒီလိုအင်္ဂါနေ့ဆက်သွယ်နေနိုင်တာအတွက်ကျေးဇူးတင်မိပါတယ်လို့ Tan ကပြောပါတယ်။သူတို့ကတချင်းဆိုနေရင်းမှာပဲသူတို့ရဲ့ WFH လို့အတူောက်ခေတ်စားနေတဲ့ Work From Home အင်္ဂါနေ့အလုံးလုံးနေတဲ့ပုံတွေကိုလည်းပြသွားပါတယ်။Lucas အိမ်မှာလေ့ကျင့်ခန်းလုပ်နေတာနောက်တော့ Kai လေကိုတုံးလေးတွေနဲ့ကစားနေတာတွေကို Super M ပရိသတ်တွေတွေ့ခွင်ရခဲ့ပါတယ်။ဒီကမ္ဘာမှာကြုံတွေ့နေရတဲ့ Coronavirus ကူးစက်မှုကပ်ဘေးဆိုးကြီးကိုရပ်တန့်အောင်လို့ဒီပိုးကာကွယ်တိုက်ဖျက်ရေးလှုံ့ဆော်မှုရန်မုံငွေလှူဒန်းကြတဲ့ကမ္ဘာအမှုပညာရှင်တွေထဲမှာတော့ထိတ်တန့်အမှုပညာရှင်တွေလည်းပါဝင်လာပါ။ကမ္ဘာကျော် K-pop ဖွဲ့ BTS ဖွဲ့တွေက Suga က Korea Won ငွေတန်း200ဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ8000ကျော်ကိုသူရဲ့မွေးစာတီးဖြစ်တဲ့ဒီကူမျိုးအတွက်လှူဒန်းသွားပါသေးတယ်။ဒီကူမျိုးကတောင်ကိုရီးယားမှာစတုဒ္ဒအကြီးဆုံးမျိုးဖြစ်ပြီးတော့နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအဆိုးရွားဆုံးခံရတဲ့မျိုးဖြစ်ပါတယ်။ကိုရီးယားကနာမည်အကျော်ဆုံးမင်းသားတစ်ယောက်ဖြစ်တဲ့အီမင်ဟွန်နဲ့သူ့ကိုကိုစားပြုတဲ့ကုမ္ပဏီကတော့တောင်ကိုရီးယားကပရာဟိတအဖွဲ့တွေကိုကိုရီးယားဝန်ငွေတန်း300ဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ2သိန်းခွဲကျော်လှူဒန်းသွားတာပါ။တရုတ်နိုင်ငံကဆိုရင်တော့တရုတ်မင်းသမီးဖန်တင်လင်းကဝူဟန်ကောင်းကျိုးအဖွဲ့အစည်းကိုဒီနှစ်အစပိုင်းကတည်းကဒေါ်လာ9200လူရန်ခဲ့ပါတယ်။တရုတ်နောက်ထပ်မင်းသမီးဆန်လီနဲ့သူ့ရဲ့ယောက်ျားမင်းသားဒန်ချောင်းတို့ကလည်းတရုတ်ယွမ်ငွေ3သိန်းဒေါ်လာ4000ကျော်ကိုဝူဟန်မြို့တွင်လူရန်ထားတာပါ။ကိုရီးယား K-pop EXO အဖွဲ့ထဲမှာပါတဲ့တရုတ်အဆိုတော်လေးချောင်းကတော့ကိုရီးယားဝန်ငွေတန်20ဒေါ်လာနဲ့ဆိုရင်တော့16000ကျော်ကိုကိုရီးယားမှာလူဒန်းသွားတယ်လို့တရုတ် Global Times သတင်းစာမှာရေးထားပါတယ်ရှင်ဒီသတင်းရောင်းသတင်းတော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဲ့ကစင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
ဒီသတင်းပါ call ကိုအခြေခံပြီး idiom အသုံးတွေကိုတင်ပြပြီးစီစဉ်ထားတာမို့ပထမဦးဆုံ
း call it a day
ကိုတင်ပြပြီးမှဖြစ်ပါတယ်စာလုံးပေါင်းက C A L L call ကခေါ်တာ I T E ကတခုခုကိုရည်ညွှန်းတဲ့နံစားဖြစ်ပြီး A ကတခု D A Y D ကရဲ့ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့ရက်တရက်ကိုခေါ်လိုက်တာပေါ့ idiom ဒီပေကတော့ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရက်ပြီးနားတော်မင်းအလုတ်သိမ့်တော့မင်းဆိုတဲ့ဒီပေကိုဆောင်းပါလေတခါတရံလဲကိုသေးသေးလုံးလှုပ်လာတာကိုရက်တော်မင်းအနားယူတော့မင်းဆက်မလုပ်တော့ဘူးဆိုလေ call it a day လို့ရည်ညွှန်းသုံးနိုင်ပါလေဒီသုံးရပတ်သက်ပြီး George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accounts I'm calling it a day
ငွေချင်းကြီးနှစ်ပတ်သက်လို့ဒီနေ့လုံးလှုပ်လှုပ်နေတော့ကျွန်တော်စိတ်ကိုပြင်းမနေပြီဗျာကျွန်တော်တို့ဒီနေ့တော့အလုပ်သိမ်းတော့မယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I'm so tired after working the whole day on the accounts. I'm calling it a day.
စနေချင်းပြပြီးမှာကတော့
call the shots.
ဖြစ်ပါလေ။စာလုံးပေါင်းက C A L L call ကခေါ်တာ D H E the S H O T S the shots ကဒီနေရာမှာအဓိပ္ပာယ်မျိုးမျိုးရှိပေမယ့်ဖြစ်ခတ်တယ်လို့အဓိပ္ပာယ်ရတဲ့ shoot S H O O T shoot ဆိုတဲ့ကရိယာရဲ့နာနောင်အဖြစ်အသုံးပြုထားတာဖြစ်ပြီး shots ကတော့ပြစ်ခတ်မှုတွေပေါ့ဒါကြောင့်စကိုက်ထွန်းရဲ့လုံးောက်ဒီဘက်ကပြစ်ခတ်ဖို့အတွက်ခေါ်ပေးတာအော်ပေးတာလို့ယူဆနိုင်ပါတယ် idiom အသုံးဆင်းသက်လာတဲ့ယူဆအမျိုးမျိုးရှိတဲ့နဲ့တစ်မျိုးကတော့ရှေး British သင်္ဘောတွေခေတ်ကဆိုရင်ရန်သူကိုပြစ်ခတ်ရမှာကုန်းပပေါ်မှာရှိတဲ့တာဝန်ကျအရာရှိကဘယ်နေရာကိုချင်းပြရမယ်ဆိုတာကိုအောက်ကတနက်ပြစ်သမားတွေကိုအမိတ်ပေးတာကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီသုံးရဲ့ idiom အရေးပဲကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့အဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာကျမတို့ခေတ်စကားရဆိုရင်တော့လိုအပ်သူများကိုညွှန်ကြားတဲ့နေရာမှာရှိနေတာပေါ့ရှင်။ဘန်စကားရဆိုရင်တော့သူကဘူးပဲပေါ့။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Our boss Mr. Green calls the shots at work. But at home, it's his wife who makes the important decisions.
ကျွန်တော်ဆရာသမား Mr. Green ကအလုပ်မှာတော့သူကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတယ်ပေါ့လေ။ဒါပေမဲ့လို့အင်ကြတော့အရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုတော့သူ့ဇနီးကချတာဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Our boss, Mr. Green, calls the shots at work. But at home, it's his wife who makes the important decisions.
ခုဆက်လက်တင်ပြပေးမှာကတော့
At beck and call.
ဖြစ်ပါလေ။စာလုံးပေါင်းက at at ကနေရာကိုပြတဲ့ we be preposition beck beck က beckon beckon ဆိုတဲ့ဆက်လက်ရစုအင်္ဂလိပ်သုံးကနေဆင်းသက်လာပြီးတော့လက်အမူအရာမျက်နှာအမူအရာခေါင်းလှုပ်ရှားမှုကိုသုံးပြီးခိုင်းတာအမိတ်ပေးတာညွှန်ကြားတာလို့အဓိပ္ပာယ်ရပါတယ် AND N ကနှီး CALL call ကခေါ်တာဆိုတော့ Skype ထုံးရဲ့ဓာတ်ရိုက်ဓိပ္ပာယ်ကတော့ခေါ်ပြီးရင်ခေါ်ပြန်ရင်ပေါ့ရှင်တချို့တို့ကတော့ Back and call ဟာ Back and call ဆိုတဲ့ရှေ့အသုံးကနေကာလရွေလွှဲလာတော့ Back and call ဖြစ်လာတယ်လို့ဆိုရပါတယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့ရှင် back and call idiom အသုံးရဲ့အဓိပ္ပာယ်ကတော့စောစောကတည်းရဲ့အဓိပ္ပာယ်နဲ့အလားတူရဲ့လို့ဆိုရမှာပါခဏခဏခေါ်ပြီးအခိုင်ခံနေရတာပေါ့ကျမတို့မြန်မာဘန်းစကားမှာတော့ခိုင်းပတ်ဖြစ်နေတာပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary bullies her younger sister Joan a lot Joan is at her beck and call and sometimes she complainsto her mother
Mary ha tu nyi ma nge joun a paw a to le bu ja de joun no tu ga khna khna kho khai no ta kha de le joun ga tu a me ko tai na paw lo thei be ya ba de u ma ko naw ta khaw na sin chi ja ya aw
Mary bullies her younger sister Joan a lot Joan is at her beck and call and sometimes she complains to her mother
ku na song tin pya pi ma ga raw
close call.
ဖြစ်ပါတယ်ဆာလုံပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကားထုံးရင်တိုက်ရိုက်ကြည့်ပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုရဲတဝိုက်ဒီပဲကဒီနေရာမှာအန်ဒီရကနေတီတီကလေးလွတ်တာကိုဆိုတာပါကန်ကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင်
We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးပြီးလောင်ပြန်မကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေ။လက်မတင်လေးတွေလွတ်သွားခဲ့တယ်လို့ထိပ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
်။ We were very lucky as we got out of our house before it burned down.It was a very close call.
တို့ရရှိမြကိုဒီတင်ပါ call ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးအနှုန်းကတော့
call it a day, call the shots, at beck and call, close call.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးအနှုန်းကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။တရင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။နယူးဇီလန်နဲ့အီတလီနိုင်ငံတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်အသွားအလာကန့်သတ်ထိန်းချုပ်မှုတချို့ကိုစတင်ဖြေလျှော့ပေးရေးဆောင်ရွက်မယ်အကြောင်းတနင်္လာနေ့ကကြေညာခဲ့ပါတယ်။COVID-19 ကိုဆေးရုံတဲ့ကုသခဲ့ရပြီးတဲ့နောက်တနင်္လာနေ့မှာပဲတာဝန်ပြန်လည်ထမ်းဆောင်နေပြီဖြစ်တဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကတော့နိုင်ငံတွင်းကန့်သတ်ချက်တွေဖြေလျှော့ပေးဖို့အချိန်မတန်သေးဘူးလို့ပြောဆိုထားပါတယ်။အမေရိကန်ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေ၊ကျောင်းတွေနဲ့ခရီးရန်ဖျားကျောင်းတွေပြန်လည်ဖွင့်လှစ်ရေးအတွက်အစိုးပြုတင်ပြထားတဲ့လမ်းညွှန်ချက်သစ်တွေကိုပြည်ထောင်စုအစိုးရကသုံးသပ်နေပါတယ်။ဗိုင်းရပ်စ်ပြန့်နှံ့မှုထိချုပ်ရေးတိုင်းမြေကန့်သတ်ချက်တွေကိုတနင်္လာနေ့မှာပြည်내တချို့မှာထပ်မံဖြေလျှော့လာပါတယ်။မင်နီဆိုတာ၊ကော်လိုရာဒို၊မစ္စဆစ်ဆပီ၊မွန်တားနာနဲ့တင်နက်စီပြည်내ခေါင်းဆောင်တွေကတနင်္လာနေ့မှာပဲစီးပွားရေးလုပ်ငန်းတချို့ကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပါတယ်။မြန်မာနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာတနင်္လာနေ့ညပိုင်းအထိ146ဦးရှိပြီးဒီထဲကဗိုင်းရပ်စ်ကင်းစင်သူ16ဦးရှိကြောင်း9ဦးကဆေးရုံဆင်းခဲ့ပြီးဖြစ်ကြောင်းအစိုးရကသတင်းထုတ်ထားပါတယ်။အင်္ဂါနေ့မနေ့ခင်းအစည်းအဝေးတွေကတော့ဒီလောက်ပါပဲရှင်။ COVID-19 အရေးပေါ်အခြေအနေအရပုံမှန်ထုတ်လွှင့်နေတဲ့ညနေ6နာရီခွဲကနေ9နာရီရေဒီယိုအစည်းအဝေးကိုယာယီရပ်ဆိုင်ထားပါတယ်။ညပိုင်း9နာရီကနေ10နာရီအစီအစဉ်နဲ့မနေ့6နာရီကနေ9နာရီအစီအစဉ်တွေကိုပုံမှန်တင်ဆက်ပေးနေပါတယ်။ VOE အစီအစဉ်တွေကိုအပိနာစင်နဲ့အတွက် 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.